Welcome to the Voice of America in Burmese.
မင်္ဂလာနေ့နဲ့ခင်ဗျာရှင် VOA American အတန်ရဲ့2022ခုနှစ်မတ်လ3ရက်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ဒီမှာအင်ဂျင်နိုင်မှာ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်စွက်တင်ဆက်နေပါတယ်လိုင်းတိုမီတာ3249ရုပ်ပြင်လိုင်းလက်မီတာ190 kHz 1905ရုပ်ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့မနေ့အစီအစဉ်အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့ယူကရိန်းအပေါ်ရုရှားကျူးကျော်မှုကိုမြန်မာအပါအဝင်ကုလသမဂ္ဂညီလာခံကနေရှုံချလိုက်တဲ့အကြောင်းတခါရုရှားကိုတန်းခတ်အရေးယူပြီးတဲ့နောက်မှာလောင်စာဆီစေးအစမတန်မြင့်တက်လာတဲ့အခြေအနေစတဲ့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကြားဖို့ရှိပါတယ်တခါစစ်ကောင်စီဘက်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပဖို့ရှိတယ်ဆိုတဲ့အပေါ်မှာလက်နက်ကိုင်တိုင်းသားအဖွဲ့တွေရဲ့တုံ့ပြန်ချက်တွေကိုတင်ဆက်တဲ့အခါမှာတော့
အဲ့တော့ပြခိုင်ရေးဆွေးရေးတပင်းနဲ့ဒီညနေနိုင်ငံရေးသနာဖြစ်ရှင်တဲ့ကုလဂျူမန်လူတိုင်းနိုင်ငံရေးသနာဖြစ်ရှင်တဲ့ခါမှာကြာနေတယ်ကျွန်တော် PPS မူကတော့အားလုံးပေါင်းဝင်တယ်ပေါင်းဝင်ပြီးပတ်ဝန်းကျင်ထိုင်သူအားလုံးပေါင်းတယ်နိုင်ငံရေးသနာဖြစ်ရှင်မှုမျိုးဖြည့်ဝလို့တော့
ဒါကတော့ PPSD ရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်မျိုးဝင်က VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်။ဒါအပြင်ရင်းမပင်တဲ့ကဏီမှာစစ်ကောင်စီနယ်မြေရှင်းလင်းရေးဆက်ပြီးရှိနေတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းတင်ပြမှာပါ။နောက်ပိုင်းမှာတော့ဦးကျော်စံသာရဲ့မြမအရေးတုံသက်ချက်လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကပြောပြမှာပါရှင်။
ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားတပ်တွေဟာဗုဒ္ဓနေ့မှာယူကရိန်းရဲ့အချက်ကြာကြားတဲ့မြို့ကြီးတွေကိုအပြင်းထန်တိုးပြင်းတိုက်ခိုက်နေပြီးမြို့ကြီးတချို့ကိုသိမ်းပိုက်နိုင်ပြီလို့ကြေညာပေမဲ့ယူကရိန်းဘက်ကငြင်းဆိုလိုက်ပြီးယူကရိန်းတပ်တွေကဆက်လက်ထိန်းချုပ်ထားဆဲဖြစ်တယ်လို့ပြောဆိုပါတယ်။ယူကရိန်းသမ္မတဗလာဒီမာဇီလင်စကီကတော့အပြစ်ခတ်တွေရပ်ပြီးတွစ်ဆုံဆွေးနွေးဖို့ထပ်မံပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ယူကရိန်းရဲ့တန်တမာရေးအရာကြိုးပမ်းမှုကိုထောက်ခံအားပေးမှာဖြစ်ပါတယ်။ဒါပေမဲ့စီရေးအရာတိုက်ခိုက်မှုတွေမရဖဲနဲ့တော့တန်တပန်ရေးနီးလန်းဟာမဖြစ်နိုင်ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ်
။ Finally, the United States is continuing our diplomatic efforts. We're keeping the door open to a diplomatic way forward.
That's going to be American ပြည်တော်စုအနေနဲ့တန်တပန်ရေးအရာဖြည့်ရှင်းဖို့တကားအမြဲဖွင့်ထားပါတယ်။ဒါပေမဲ့စီရေးအရာတိုက်ခိုက်မှုတွေရှော့မချဘဲနဲ့တော့ဖြစ်ဖို့ခက်ခဲပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကသတင်းတောက်တွေမေးမြန်းရမှာပြောဆိုသွားခဲ့ပါတယ်။ရုရှားတပ်တွေကခါဆန်မြို့ကိုသိမ်းပိုက်နိုင်ပြီလို့ပြောပေမဲ့ယူကရိန်းဘက်ကငြင်းဆူထားပါတယ်။ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ကာဖီမြို့ကိုလည်းရုရှားတပ်တွေကလေတပ်ကနေပုံကျဲတိုက်ခိုက်နေပါတယ်။ရုရှားရဲ့တိုက်ခိုက်မှုကြောင့်သေဆုံးသူစုစုပေါင်း2000ကျော်သွားပြီလို့ယူကရိန်းအရေးပေါ်တုံ့ပြန်ဆောင်ရွက်ရေးအေဂျင်စီကပြောပါတယ်။ရုရှားဘက်ကလည်းရုရှားစစ်သား498ယောက်သေဆုံးပြီး1500ကျော်ဒဏ်ရာရတယ်လို့ရုရှားဘက်ကပထမဦးဆုံးအကြိမ်ထုတ်ပြန်ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုပိတ်ဆို့တံခါးမှုတွေထပ်မံပြုလုပ်လိုက်ကြောင်းအမေရိကန်သမ္မတအင်မြူတော်ကဗုဒ္ဓဦးနှိမ့်မှာကြေညာပါတယ်။ယူကရိန်းကိုကျူးကျော်တဲ့ရုရှားနဲ့ဘယ်လာရုစ်တပ်တွေအတွက်လိုအပ်မဲ့စစ်ဘက်ဆိုင်ရာအထောက်အပံ့တွေကိုအဓိကထားပိတ်ဆို့အရေးယူမှုဖြစ်တယ်လို့အင်မြူတော်ကကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီရေယူမှုထဲမှာရုရှားနဲ့ဘယ်လာရုစစ်တပ်တွေအတွက်တိုက်လေရင်တွေကြီးတတိုက်ခိုက်ရေးရင်တွေလျှက်စစ်သုံးတိုက်ခိုက်ရေးစနစ်တွေမစ်ဆိုင်းဒုံးလက်နက်နဲ့မောင်းသူမဲ့တိုက်ခိုက်ရေးရင်တွေထုတ်လုပ်ရမှာပါဝင်ပတ်သက်နေတဲ့ကုမ္ပဏီတွေကိုပြစ်မှတ်ထားအရေးယူမှာဖြစ်ပါတယ်။ဒါ့အပြင်အမေရိကန်နဲ့မဟာမိတ်တွေဟာရုရှားရဲ့ရေနံထုတ်လုပ်ရေးလုပ်ငန်းတွေနဲ့သက်ဆိုင်တဲ့ဤပညာတင်ပို့မှုတွေကိုပိတ်ပင်ကတ်တတ်ဖို့ကိုလည်းလှုံ့ဆော်နေပါတယ်။ဒါအပြင်ရုရှားရဲ့အဓိကဝင်ငွေတစ်ခုဖြစ်တဲ့ရုရှားလေကြောင်းလိုင်းကိုလည်းပိတ်ဆို့အရေးယူသွားမှာဖြစ်တယ်လို့အမေရိကန်သမ္မတအင်မြူတော်ကကြေညာချက်ထမ်းမှာဖော်ပြထားပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကနေပြီးရုရှားယူကရိန်းရေးကိုကျူးကျော်တိုက်ခိုက်တဲ့အပေါ်ပြပြသားသားရှုံးချပြီးရုရှားတပ်တွေချက်ချင်းအပြည့်အဝပြန်လည်ရုပ်သိမ်းဖို့ဗုဒ္ဓဟူးနေ့မှာဆုံးဖြတ်လိုက်ပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း181နိုင်ငံကဒီအဆိုကိုမဲခွဲဆုံးဖြတ်ခဲ့တာပါ။140နိုင်ငံကထောက်ခံခဲ့ပြီးသူရဲ့မဟာမိတ်လေးနိုင်ငံဖြစ်တဲ့ဘယ်လာရုစ်၊မြောက်ကိုရီးယား၊ဆီးရီးယား၊အီရီထရီးယားစုစုပေါင်း၅နိုင်ငံကကန့်ကွက်မဲ့ပေးခဲ့ပါတယ်။35နိုင်ငံကတော့မဲမပေးဘဲနေခဲ့ပါတယ်။အဲ့ဒီအထက်မှာ တရုတ်ပါကစ္စတန်အိန္ဒိယဘင်္ဂလားဒေ့ချ်အီရန်အီရတ်ကွန်ဂိုကျူဘာစတဲ့နိုင်ငံတွေပါဝင်ပါတယ်အာဆီယံနိုင်ငံတွေထဲမှာတော့လာအိုနဲ့ဗီယက်နမ်နိုင်ငံတွေကမဲမပေးကြပဲကမ္ဘောဒီးယားအပါအဝင်အာဆီယံနိုင်ငံအားလုံးကထောက်ခံမဲပေးခဲ့ပါတယ်မဲပေးသူစာရင်းမှာတန်အမတ်ကြီးဦးကျော်မိုးတွန်းဆက်လက်ကိုစားပြုထားတဲ့မြန်မာနိုင်ငံနေရာမှာဒီအဆိုကိုထောက်ခံကြောင်းဖော်ပြထားပါတယ်မြန်မာအာဏာသိမ်းစစ်ကောင်စီကတော့ရုရှားယူကရိန်းအရေးကိုကျူးကျော်တိုက်ခိုက်တာကိုထောက်ခံကြောင်းပြီးခဲ့တဲ့ရက်ကထုတ်ပေါ်ပြောဆိုခဲ့ပါတယ်မြန်မာနိုင်ငံလိုပဲကုလသမဂ္ဂမှာအငင်းပွားမှုတွေဖြစ်နေတဲ့အာဖဂန်နိုင်ငံကလည်းထောက်ခံမဲ့ပြီးခဲ့ပါတယ်ကုလသမဂ္ဂညီလာခံရဲ့သဘောထားကိုအကျယ်လောင်ဆုံးနဲ့အရှင်းလင်းဆုံးဖော်ပြလိုက်တာပါပဲလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ကုလသမဂ္ဂညီလာခံရဲ့တုံ့ပြန်ချက်ကအလွန်ကိုပဲအင်အားရှိပါတယ်လို့ကုလသမဂ္ဂဆိုင်ရာယူကရိန်းတန်အမတ်ကြီးကလည်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရုရှားယူကရိန်းစစ်ပွဲနဲ့ရုရှားပေါ်ပိတ်ဆို့အရေးယူမှုတွေလုပ်ခဲ့ပြီးတဲ့နောက်ဗိုလ်ထူးနေကကမ္ဘာလောင်စာကြီးဈေးကွက်မှာဈေးနှုန်းတွေ10စုနှစ်အတွင်းအမြင့်ဆုံးစံချိန်တင်မြင့်တက်သွားပါတယ်ဥရောပဈေးကွက်မှာယင်းနန်တစီကို$113.6အထိမြင့်တက်သွားပြီး2014ခုနှစ်ကနေဒီကနေ့အထိအမြင့်ဆုံးဈေးဖြစ်ပါတယ်နယူးယောက် WID ဈေးကွက်မှာရေနံတစီပေါက်ဆေးဟာ$112.58ဈေးပေါက်ပြီး6နှစ်အတွင်းအမြင့်ဆုံးဈေးဖြစ်ပါတယ်။ဒီဈေးကွက်တစ်ခုလုံးမှာဗုံတူးနေက800ခိုင်နှုန်းအထိမြင့်တက်ခဲ့ပြီးနောက်ပိုင်းမှာ400ခိုင်နှုန်းအထိပြန်လည်ကျဆင်းခဲ့ပါတယ်။သဘောဝတ္တငွေဈေးကွက်မှာလည်းဥရောပမှာအဓိကဈေးကွက်ဖြစ်တဲ့ Netherlands TTB ဈေးကွက်မှာအမြင့်ဆုံး194.82 euro အထိမြင့်တက်ခဲ့ပါတယ်။ပြတိရှာဈေးကွက်မှာကူဘာဘေးတသိန်းကို463.84အထိမြင့်တက်ခဲ့ပါတယ
်ဗီအိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1905လို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
် VOA American အတန်းကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါကယားပြည်နယ်ဒီမော့ဆိုးမြို့နယ်ဒေါ်ဘော့ကလေးကြီးရွာအနီးမှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်ဒီကြတဲ့ဖေဖော်ဝါရီလတတိယပတ်လောက်ကနေမနေ့ကအထိဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာစစ်ကောင်စီဘက်ကတန်ကြက်ကာကားတွေပါအသုံးပြုပြီးတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ဒါ့အပြင်မနေ့မနက်ကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာဆိုရင်စစ်ကောင်စီဘက်ကလေကြောင်းကနေပါတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။
မနေ့ဆောင်းနိုင်ဝင်စလာနေဆောင်းနေကမနေ့ဆယ်နိုင်ရရှိပါတော့ဘိုက်ပေါ်ကျင်းထနေရဟောဘိုက်လေးရေနဲ့တုံးဆဲတယ်အဲ့လိုမျိုးတုံးဆင်းကြရသူကဆက်နေရဟောသူပြီးတော့ဆောင်းစားနိုင်ရှိတယ်ကြောင့်
မလာတရက်နေ့ကလည်းဒီမော့ဆိုမြို့နယ်ကျွန်းတော်ချေးရွာအနီးမှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကသူတို့နဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။ဒီအကြောင်းစစ်ကောင်စီဘက်ကတော့တစုံတရာပြောဆိုခြင်းမရှိပါဘူး။ထိခိုက်ဒဏ်ရာရမှုတွေနဲ့ပတ်သက်လို့လည်း VOA ကနေတီးခြားအတည်မပြုနိုင်သေးပါဘူး။အဲ့ဒီလိုတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတဲ့အတွက်စစ်ပြေးဒုက္ခသည်တွေလည်းများတဲ့များလာပြီးအခုအခါမှာအလူရှင်တွေလည်းနေပါလာတဲ့အတွက်စားနပ်ရိက္ခာအခက်အခဲရှိနေတယ်လို့ဆိုပါတယ်ခင်ဗျာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်နေဇက်ချောင်းပေးရှိချင်းပြည်နယ်ရီကွတ်တာခေါ်နေဇက်ကုံသွေးမြို့လေးမှာအခုအခါစစ်ကောင်စီတပ်ဖွဲ့တွေအင်အားတိုးမြင့်ထားတယ်လို့ဒေသခံတွေကပြောပါတယ်ချင်းမျိုးသားကာကွယ်ရေး CNDF လက်နက်ကင်တပ်ဖွဲ့တွေရဲ့တာဝန်ရှိသူတဦးကတော့သူတို့အဖွဲ့ရဲ့နေဇက်ကုံသွေးရေးအပေါ်အခွန်ကောက်ခံနေတာကိုတားဆီးဖို့အတွက်အင်အားဖြည့်တင်းတာဖြစ်နိုင်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလဒုတိယပတ်ကုန်ကနီးပြည်내နဲ့တိုင်းဒေသကြီးတွေကဝန်ကြီးချုပ်တွေနဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဆွေးနွေးပွဲမှာနေဇက်ကုံသွေးရေးအပေါ်ကနေ CNDF အဖွဲ့တွေကအခွန်ကောက်ခံနေတယ်လို့ချင်းပြည်နယ်ဝန်ကြီးချုပ်ဦးငွန်ဆန်းအောင်ကတင်ပြခဲ့တယ်လို့ဆိုပါရယ်အဲ့ဒီအတွက်နေဇက်ကုံသွေးရေးဂိတ်မှာစစ်ကောင်စီတပ်ဖွဲ့တွေအင်အားတိုးမြင့်လာတာဖြစ်နိုင်တယ်လို့ CNDF အဖွဲ့ပြောရေးဆိုခွင့်ရှိသူတဦးကပြောပါရယ်အဲ့ဒီလိုအခြေအနေတွေကြောင့်ဒေသခံတွေအကြစိုးရိမ်မှုတွေလည်းတိုးပွားလာတယ်လို့သူကပြောပါရယ်ခင်ဗျာအခုအခါတရုတ်မြန်မာနေဇက်ကုံသွေးရေးအဓိကဂိတ်တွေကိုကိုဗစ်ကပ်ရောဂါကာကွယ်ရေးအတွက်ဆိုပြီးတရုတ်ဘက်ကပိတ်လိုက်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနေဇက်မူဆယ်တရားငားမိုင်နာကကျင်းစန်းကြော့ကုံသွေးရေးဂိတ်ကိုမနေ့ပုတ်ထူးနေ့ကပိတ်လိုက်ပါတယ်။ အဲ့ဒီနေဇာဂိတ်ကိုပြန်ဖွင့်ထားခဲ့ရာကနေတရုတ်နိုင်ငံရွှေလီမြို့မှာကိုဗစ်ကရောဂါကူးစက်သူတွေပြန်ပြီးများလာတာကြောင့်ဆိုပြီးပိတ်လိုက်တာဖြစ်ပါတယ်။အလားတူကချင်ပြည်နယ်ကလွယ်ကျဲနေဇာဂိတ်ကိုလည်းမနေ့ကပိတ်လိုက်ပါတယ်။ရှမ်းပြည်နယ်အရှေ့မြောက်ဘက်ကချင်းရွှေဟော်ဂိတ်ကိုတော့တရုတ်ဘက်ကဖေဖော်ဝါရီ24ရက်နေ့ကလေးကပိတ်ခဲ့ပါတယ်။မကြာခင်ရက်ပိုင်းတွေမှာတော့အဲ့ဒီပိတ်ထားတဲ့နေဇက်ကုံသွေးရေးဂိတ်အားလုံးကိုတရုတ်ဘက်ကပြန်ဖွင့်ပေးလိမ့်မယ်လို့မြန်မာနေဇက်ကုံသွေးရေးတာဝန်ရှိသူတွေကကုံသွေးတွေကိုအတိပေးခဲ့ပြီးမြဲတရုတ်ဘက်ကတော့တရားဝင်ထုတ်ပြန်ချက်မရှိသေးပါဘူးခင်ဗျာ။ရခိုင်ပြည်နယ်မှာကိုဗစ်ကရောဂါကူးစက်မှုတားဆီးရေးအတွက်AA ရခိုင်တပ်ဖွဲ့အနေနဲ့တင်းတင်းကြပ်ကြပ်စီမင်းစည်းကမ်းတွေထုတ်ပြန်ခဲ့သလိုပြည်내ကောင်စီကလည်းအသိပညာပေးနေပေမဲ့ပြည်သူတွေအနေနဲ့လိုင်းနာမှုအားနည်းနေတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်ပွင့်လင်းရာသီဖြစ်တဲ့အတွက်ပြည်내အတွင်းကမြို့တွေမှာပွဲလန်းသဘင်တွေများပြားလာတဲ့အတွက်ကြောင့်လဲကိုဗစ်ကရောဂါကူးစက်မှုတွေဆက်ရှိနေတာဖြစ်တယ်လို့ဆိုပါတယ်။ AA ရခိုင်တပ်ဖွဲ့ကတော့ပွဲလန်းသဘင်တွေမလုပ်ဖို့လူစုလူဝေးနဲ့မနေကြဖို့ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းကထုတ်ပြန်ခဲ့ပါတယ်ဖေဖော်ဝါရီလ28ရက်နေ့အထိရခိုင်ပြည်နယ်မှာကိုဗစ်ကရောဂါပိုးရှိမရှိစစ်ဆေးခဲ့ရမှာရောဂါပိုးတွေ့ရှိသူပေါင်း 9,983 ဦးရှိပြီးသေဆုံးသူက902ဦးရှိတယ်လို့ပြည်내ကျန်းမာရေးဦးစီးဌာနထုတ်ပြန်ချက်အရသိရှိရပါတယ်ခင်ဗျာ
ကိုစမိုးကျော်နဲ့ကိုခင်မောင်ဆိုမိပါရှင်။ကြာတာပတင်းနေ့အနေနဲ့ခင်တဲ့တင်းစီစဉ်ကိုတင်ဆက်ခဲ့တာပါ။စစောကတင်းနေတဲ့မှာဒီယူကရိန်းအပေါ်ရုရှားကကျူးကျော်မှုကိုကုလသမဂ္ဂအထွေထွေညီလာခံကမနေ့ကရှုံချလိုက်တဲ့တင်းကြားခဲ့ရတယ်လို့နောက်ပိုင်းမှာတင်ဆက်မဲ့ဒီဥကြော်စံသားရဲ့မြမရေးသုံးသက်ချက်အစီအစဉ်မှာဆိုရင်လေရုရှားကျူးကျော်မှုကိုမြမစစ်ကောင်စီကထောက်ခံခြင်းနဲ့မြမနိုင်ငံအကျိုးစီးပွားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသုံးသက်ထားတာကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့ဒီမိုကရေစီအလေးအတာပေမဲ့မငြိမ်းချမ်းနိုင်သေးတဲ့ကမ္ဘာကြီးအကြောင်းကြည့်ကြရအောင်ပါ။တကယ်ပါလုံးကဒီမိုကရေစီနဲ့ငြိမ်းချမ်းရေးဘက်မှာရှိနေကြတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့ကသူ့ရဲ့နိုင်ငံတော်အခြေပြမေကောမှာပြောကြားခဲ့ပါတယ်။ဥရောပမှာတော့ရုရှားကယူကရိန်းကိုကျူးကျော်စစ်ဆင်နွှဲနေပြီးယူကရိန်းကဒုက္ခသည်6သိန်းခွဲဟာအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးခိုလုံနေကြရပါတယ်။ဒီသူတို့လောက်ရက်တွေအတွက်လဲအာနာရှင်တွေမပေးဆက်သရွေကဘာကြီးငိမ့်ချမ်းပါမလား။ယူကရိန်းဒုက္ခသည်တွေရဲ့ဘဝကိုရိုက်တာသတင်းဌာနရဲ့သတင်းပေးပို့ချက်တွေနဲ့ဥတင်မောင်တန်းကတင်ပြမှာပါရှင်။
ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေခြင်း။ကမ္ဘာတစ်ဝန်းရွေးချယ်ထားတဲ့ဘက်ကဒီမိုကရေစီနဲ့ငြိမ်းချမ်းရေးဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းမှာအခုလိုပြောသွားခဲ့ပါတယ်
။ In the battle between democracy and autocracies, democracies are
ဒီမိုကရေစီနဲ့အာဏာရှင်စနစ်တွေကြားတိုက်ပွဲမှာဒီမိုကရေစီကအခုခါမှာတက်နေပါတယ်။ငြိမ်းချမ်းရေးနဲ့လုံခြုံရေးဘက်ကကမ္ဘာကရှင်းရှင်းလင်းလင်းရွေးချယ်ထားပါတယ်။
ဒါပေမဲ့အဲ့လိုရွေးချယ်ကြရမှာလွယ်လွယ်ကူကူတော့မဟုတ်ကြပါဘူး။သမ္မတဂျိုးဘိုင်ဒန်ကအခုလိုဆက်ပြောပါတယ်
။ We've learned this lesson. When dictators
the mind is out ဟောဒီသင်ခန်းစာကိုကျွန်တော်တို့ရခဲ့ပါတယ်။အာဏာရှင်တွေဟာသူတို့ရဲ့ကြမ်းကြမ်းတာတွေအတွက်မပေးဆက်ရသေးတဲ့အခါဗယံမရာတွေဖြစ်အောင်လုပ်ကြတာပေါ့။ဗယံမရာဆက်ကြမ်းရမ်းကြတယ်။အမေရိကန်နဲ့ကမ္ဘာကိုချိန်ချောက်မြဲချိန်ချောက်ကြတယ်။ကဘာကြီးကပေးစရာတွေပိုကြီးမားလာနေတယ်
။တပ်တော်ဂျိုးဘိုင်ဒန်ပြောသလိုပါပဲ။အာဏာရှင်တွေကြမ်းရမ်းလာတဲ့အခါလူထုချင်းတွေရဲ့ဘဝတွေကလည်းကတောင်းကင်းတွေကြုံကြရတာပါ။ရုရှားကယူကရိန်းကိုကျူးကျော်စစ်ဆင်လာတဲ့အခါယူကရိန်းပြည်သူတွေဟာစစ်ဘေးဒုက္ခသည်တွေအဖြစ်လုံခြုံရာအိမ်နီးကျင်းတိုင်းပြည်တွေကိုထွက်ပြေးကြရတာကလွယ်ပြီးရွေးချယ်စရာတိတ်မရှိလာတော့ပါဘူး။အဲဒီလိုအိမ်နီးချင်းတိုင်းပြည်တဲ့ဝီရန်ရောက်ခုံလုံရောက်ဖို့ကနိုင်60အထိဆောက်ွက်ကြရတာပါယူကရိန်းနယ်စပ်မှာတန်းစီနေကြတဲ့ဒုက္ခသည်တွေရဲ့ကာတန်းကြီးကပိုလန်နယ်စပ်မှာဆိုရင်-20လောက်အထိရှည်ပါတယ်တစ်ချိန်တည်းမှာပဲခီးပြုတ်ကိုတိုက်ဖို့ပြင်နေတဲ့ရုရှားစစ်ရင်တန်းကြီးကလည်း-40အထိရှည်လျားပြန်ပါတယ်ထွက်ပြေးခဲ့ကြရတဲ့ဒူးတွေဟာနယ်စပ်ကိုဖျက်ပြီးပြန်တော့လေမီယာပါစကာဓမ္မဘုရားထာကိုစောင့်ကြရအပြည့်တက်ကြရတာပါဟန်ဂရီနိုင်ငံကိုရောက်လာတဲ့ယူကရိန်းဒုက္ခသည်တူကအခုလိုပြောပါ
The worst situation in Kyiv and Kharkiv now. ခီးစ်နဲ့ခါခီးစ်ကအခုအဆိုးဆုံးအခြေအနေပါတည်သွားတဲ့သူတွေအများကြီးပဲအခုကျမကိုနားထောင်နေကြတဲ့လူတိုင်းကျမတို့တိုင်းပြည်ကိုကျေးဇူးပြုပြီးတော့ကူညီကြပါကျမတို့အရာရာလိုနေပါတယ်တနတ်တွေအစားအစာတွေအရာရာလိုပါတယ်ဒါကတကယ်စစ်ပွဲပါဒီကနေ့ပူတင်ကကျမတို့အမိမြေကိုလာနေပြီမနေ့ပြန်ဥရောပကဘယ်တိုင်းပြည်ကိုမဆိုသူတိုက်နိုင်ပါတယ
်ယူကရိန်းမှာလာရောက်ပညာသင်နေကြတဲ့နိုင်ငံခြားကျောင်းသားတွေကလည်းစစ်ပြေးဒုက္ခတွေတွေထဲမှာပါဝင်ကြပါတယ်အိန္ဒိယကျောင်းသားတယောက်ကအခုလိုပြောပါတယ
် I was studying in medical university
စေတက္ကသိုလ်မှာကျွန်တော်တက်နေတာပါပြီးခဲ့တဲ့5ရက်မှာအခြေအနေကတနေ့ထက်တနေ့ပိုဆိုးလာပါတယ်တဒိန်ဒိန်ပြစ်နေတာကိုတချို့ဒုံးကျည်တွေကကျွန်တော်တို့ရှေ့နာကြလာတာဗျအခုအဲ့ဒီမှာပြဿနာကအကြီးကြီး
သူတို့ဖြတ်တန်းခဲ့ကြရတာကိုသူ့ဖော်ကအခုလိုဆက်ပြီးပြောပြပါတယ
် From past 3 days we were living in shelters
ပြီးခဲ့တဲ့3ရက်လုံးလုံးခိုးလို့ရစခန်းနေမှာကျမတို့နေခဲ့ကြရတယ်ကျမတို့အဆောက်အဦရဲ့ကြောဘက်မှာဘုံကွဲတယ်ကျမတို့မသေဘူးအခုကျမတို့တိုင်ယုံကကျမတို့ကိုကယ်ထားတယ်ကျမတို့တိုင်းပြည်ကိုပြန်သွားချရမှာပါကျောင်းသားတွေအားလုံးကယူကရိန်းမှာအရာရာပိုကောင်းလာမယ်လို့မျှော်လင့်ကြပါတယ် Kiev နဲ့ Kharkiv မှာတောင်တင်နေတဲ့အိန္ဒိယကျောင်းသားတွေအများကြီးရှိပါတယ်
။ရုရှားကကျူးကျော်တိုက်ခိုက်ပြီး9ရက်မြောက်အဝင် February လကုန်အထိယူကရိန်းမှာအရက်သားအနည်းဆုံး102ယောက်သေဆုံးခဲ့ပြီးပါပြီ။304ယောက်ဒဏ်ရာရခဲ့ကြပါတယ်။အိန္ဒိယနိုင်ငံသား6000ယူကရိန်းမှာပိတ်မိနေတယ်လို့အိန္ဒိယအစိုးရက Writer သတင်းဌာနကပြောပါတယ်။ယူကရိန်းအစိုးရစီးရဲအရာအခုစစ်ပွဲမတိုင်မီယူကရိန်းမှာနိုင်ငံခြားသားကျောင်းသား9600ရှိခဲ့ပြီး၄ဘုံတဘုံဝင်းကျင်ကအိန္ဒိယကျောင်းသားတွေပါဟန်ဂရီနိုင်ငံရောက်ယူကရိန်းဒုက္ခသည်အမျိုးသမီးတူကလည်းစစ်နဲ့ငြိမ်းချမ်းရေးပြဿနာအပေါ်အခုလိုပြောပါတယ
် We are waiting for help from Europe and we are
ဥရောပကအကူအညီကိုကျမတို့စောင့်နေပါတယ်ရုရှားနဲ့ရုရှားကြမ်းရမ်းသူတွေကိုကျမတို့ကြောက်ပါတယ်ဒါဖြစ်နိုင်တယ်လို့ကျမတို့မသိခဲ့ကြပါဘူးကံအကြောင်းမလားဆိုပဲအခုဖြစ်နေတယ်ခုကျမတို့တိုင်းပြည်ကစိတ်မချရတော့ဘူးဆိုတာကျမသိပါတယ်ဘယ်တော့ပြီးဆုံးမလဲဆိုတာကိုတော့ကျမမသိပါဘူးကျမတို့ကယူကရိန်းတွေပါစစ်ကိုအလိုမရှိပါဘူးတကမ္ဘာလုံးဥရောပတိုက်တတိုက်လုံးအမေရိကန်နဲ့တခြားတိုင်းပြည်တွေလည်းစစ်ကိုမလိုလားဘူးဆိုတာကျမသိချပါတယ်အရာရာအဆင်ပြေပြီးတော့ကျမတို့ငြိမ်းချမ်းစွာနေရမယ်လို့ကျမမျှော်လင့်ပါတယ
်ရုရှားကကျူးကျော်တိုက်ခိုက်ကြတဲ့ကဆိုရင်လူပေါင်း6သိန်းခွဲကျော်ဟာယူကရိန်းနဲ့နေဆက်ချင်းဆက်နေကြတဲ့ပိုလန်ရူမေးနီးယားစလိုဗာကီးယားနဲ့ဟန်ဂရီနိုင်ငံတွေကိုထွက်ပြေးကြရတယ်လို့ဥရောပကော်မရှင်ကဗိုဒူးနေကပြောပါတယ်ယူကရိန်းမြို့တော်ကီဖ်ကနေမိုင်ပေါင်း 8,000 လောက်ဝေးကွာတဲ့တောင်အမေရိကတိုက်အာဂျင်တီးနားနိုင်ငံရဲ့လွှတ်တော်မှာတော့ရုရှားရဲ့ကျူးကျော်စစ်ဘေးနဲ့ကိုဗစ်ကဘေးမှာသေဆုံးသွားကြသူတွေအတွက်ဝမ်းနဲ့ကြည်ကွဲခြင်းအဖြစ်ညီသက်စွာအထိတ်မှပြုခဲ့ကြပါတယ်အာဂျင်တီးနားသမ္မတအယ်ဘာတိုဖာနန်ဒက်စ်ကခုလိုအထိတ်မှပြုဖို့လွှတ်တော်ကိုတောင်းဆိုခဲ့တာပါ
La paz del mundo se altera por la invasión militar.
Ukraine ကိုရုရှားကကျူးကျော်ဝင်ရောက်လိုက်တဲ့အတွက်ကမ္ဘာငြိမ်းချမ်းရေးကပြောင်းလဲသွားခဲ့ပါပြီ။စစ်တဆေကြီးထလာတဲ့အချိန်ဥရောပကလှုပ်ရှားကြရပြီးစစ်ပွဲရဲ့ကြမ်းရမ်းမှုတွေကြောင့်လူအသက်တွေတစ်ခါတည်းဆုံးရှုံးကြရပြန်ပြီးအဲ့ဒီဘဝတွေအတွက်ကိုဗစ်ကြောင့်ဆုံးပါသွားကြသူတွေအတွက်တမင်းနဲ့ငြိမ်သက်စွာဝမ်းနည်းခြင်းအထိမ်းအမှတ်ပြုကြဖို့ကျွန်တော်မေတ္တာရက်ခံအပ်ပါတယ
်။သမ္မတဂျိုးဘိုက်ဒန်ပြောခဲ့တယ်လို့ပါပဲ။ဘွားကြီးကဒီမိုကရေစီနဲ့ငြိမ်းချမ်းရေးဘက်မှာရှိနေကြပါတယ်။ဒါပေမဲ့အာဏာရှင်တွေသူတို့ရန်ကားမှုတွေအတွက်ပေးဆပ်ရအောင်လုပ်ကြဖို့တော့လိုပါလိမ့်မယ်ခင်ဗျာ
။ဦးတင်မောင်တမ်းပါရှင်မကြခင်တင်ဆက်မဲ့သတင်းပေးပို့ချက်ထဲမှာလည်းဒီမြန်မာနိုင်ငံကသခိုင်းတိုင်းဒီရင်းမက်ပင်နဲ့ကဏီဘက်မှာစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးကြောင့်ရွာလုံးကျွတ်ထွက်ပြေးနေရတဲ့အခြေအနေကိုကြားဖို့ရှိပါတယ်ရှင်။အခုတော့အားလုံးပါဝင်နိုင်တဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်ဖို့မြန်မာအပြည့်ရဲ့အဖွဲ့တွေလိုလားတဲ့အခြေအနေကိုပြောပြမှာပါစစ်ကောင်စီကအပြည့်ရဲ့ကာလကိုဒီနှစ်ကုန်အထိတိုးမြှင့်လိုက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်ဆိုင်သူအားလုံးကိုငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတိုးမြှင့်အကောင်အထည်ဖော်ဖို့မေတ္တာရက်ခံထားပါတယ်ဒီအပေါ်မှာတော့ NCA အပြည့်ရဲ့ဆယ်ပွဲနဲ့လက်ရှိစစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်နေတဲ့အဖွဲ့တွေကတော့အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့လိုအပ်ကြောင်းတုံ့ပြန်ထားပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်အပြည့်ရဲ့ကာလတိုးမြှင့်လိုက်တာနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုမြစ်တရက်ခံချက်ကိုစစ်ကောင်စီရဲ့ကာကွယ်ရေးဦးစီးချုပ်ယုံကဖေဖော်ဝါရီလ28ရက်နေ့စွဲနဲ့ထုတ်ပြန်တာဖြစ်ပါတယ်ဒီကြေညာချက်မှာထာဝရငြိမ်းချမ်းရေးရရှိဖို့နဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတိုးမြှင့်အကောင်အထည်ဖော်ဖို့ကိုဗစ်ကရောဂါကိုထိတိယယောက်တိုက်ဖြတ်နိုင်ဖို့အတွက်နိုင်ငံတော်ကာကွယ်ရေးအုပ်ချုပ်ရေးစတဲ့ကိစ္စရပ်တွေကိုထိပါနှောက်ရတာမှအပတ်တမတော်ရဲ့စီရေးလှုပ်ရှားမှုတွေကိုဒီနှစ်ကုန်အထိရက်ဆိုင်ကြောင်ဖော်ပြထားပါဗျ တဆက်ထဲမှာပဲငင်းငင်းလုပ်ငန်းစဉ်ကိုလက်တွေ့ကျကျတိုးမြင့်အကောင့်ထဲဖော်ဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်ဆိုင်သူအားလုံးကိုကိုစွမ်းညံစွမ်းရှိသမျှပါဝင်ဆောင်ရွက်ဖို့လည်းမြစ်တာရက်ခံထားတာပါတပ်ဆိုင်သူများအားလုံးဆိုတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းတို့ကအခုလိုပြောပါတယ
်တပ်ဆိုင်သူအဖွဲ့အစည်းပေါ်တာကတူတူငင်းငင်းရေးမှာလုပ်ဆောင်ရမှာငင်းငင်းရေးအတူပေါင်းဖြစ်ရှိတယ်နိုင်ငံတကာကငင်းငင်းရေးနဲ့ပတ်သက်လို့ကြာဆောင်ရွက်နေတဲ့အဖွဲ့အစည်းတွေရှိတယ်အဲဒီရင်ကျွန်တော်တို့ငင်းငင်းနဲ့ပတ်သက်ပြီးဒါကူဆောင်ရွက်ပေးနေတဲ့နိုင်ငံတွေရှိတယ်
ဒီလိုထုတ်ပြန်ရတာဟာတနိုင်ငံလုံးအပြစ်ခက်ရက်စဲဖို့နဲ့ကန့်သက်ချက်မထားဘဲဆွေးနွေးဖို့တိုက်တွန်းတာတွေရှိခဲ့တာကြောင့်ထုတ်ပြန်တာဖြစ်တယ်လို့ဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်။ဒီကြေညာချက်အပေါ် NCA အပြစ်ရက်စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်မျိုးဝင်းက PPSD ရဲ့သဘောထားကိုအခုလိုပြောပါတယ
်။အနည်းသာရှိတဲ့ပြခရက်စဲကြီးဖြစ်ဖို့တော်တော်လိုတာပေါ့နော်။ဒီကတော့နိုင်ငံရေးပြဿနာဖြစ်တာဘူးနော်။အဲနိုင်ငံရေးပြဿနာဖြစ်ရှင်းနိုင်ပဲနဲ့ဒီစည်းပြီးဒီခါဖြစ်ရှင်းမှုဆိုတာခက်မယ်လေ။အဲတော့ပြခရေးစည်းတပြည့်နဲ့တင်ညာရေးနိုင်ငံရေးပြဿနာဖြစ်ရှင်းတဲ့ကုတွေကျူပန်းလူတိုင်းနိုင်ငံရေးပြဿနာဖြစ်ရှင်းတဲ့ခါမှာကြာတယ်ကျွန်တော် PPSC မှုကတော့အားလုံးပေါင်းဝင်တယ်ပေါင်းဝင်ပြီးပေါင်းထိုင်သူအားလုံးပေါင်းတယ်နိုင်ငံရေးပြဿနာဖြစ်ရှင်းမှုမဖြစ်ဘူးလို့တော့။ဟိုနိုင်ငံရေးပြဿနာဖြစ်ရှင်းမှုမှာအားလုံးပေါင်းဝင်ရေးလက်မခံတော့ကျုံတဲ့မှာစည်းပြီးဒီခါရီကဘုံမြင့်နေဆိုရင်ဘလို့မှဒီဖော်ဆောင်နိုင်မှာမဟုတ်ဘူးလေတတိုက်ပြီးတော့ပြခရေးစည်းဆိုတာလေ။
ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ကပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပါငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုရပ်ဆိုင်ထားကြောင်းထုတ်ပြန်ထားတာပါဒီလိုရပ်တန့်တာဟာ NCA ကိုအခြေခံတဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုရပ်ဆိုင်တာဖြစ်ပြီး2020ရွေးကောက်ပွဲအလွန်နိုင်ငံရေးပြဿနာကိုတော့ဆွေးနွေးဖြေရှင်းရမှာဖြစ်တယ်လို့ဒီလိုမဖြေရှင်းနိုင်ရင်ငြိမ်းချမ်းရေးရမှာမဟုတ်ကြောင်းအခုလိုဆက်ပြီးပြောပါတယ
်ကျွန်တော်ရပ်တဲ့ဆိုတာ NCA စချုပ်ပါအတိုင်းနိုင်ငံရေးမှုပေါင်းတိုင်းနိုင်ငံရေးဆွေးနွေးပွဲကိုရပ်တာဒါပေမဲ့စအနာဒေပီအနောက်ပိုင်းမှာဖြစ်ပေါ်လာတဲ့2020ရုပ်ောက်ပွဲရလဘောချိန်အဖြစ်လာတဲ့နိုင်ငံကြီးပွားမှုတော်ဖြစ်နိုင်ငံကြီးနေတဲ့သုစုနေဖြစ်ရှာလို့ရတယ်။အဲ့လိုပဲဆွေးနွေးတဲ့အခါကျရင်တော့ပောင်းဝင်ပေးပောင်းထပ်သူအားလုံးပောင်းဝင်ရဆွေးနွေးရမယ်
။ကရင်အမျိုးသားအစည်းအရုံး KNU ရဲ့နိုင်ငံသားရေးတာဝန်ခံဘဒိုစောထောနီကတော့စစ်တပ်ကအပြစ်အခက်ရဲစဲရေးကိုအကြိမ်ကြိမ်ကြီးညာခဲ့ပြီးမြဲလက်တွေ့မြေပြင်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာ။ NCA စာချုပ်ကိုလက်မှတ်ရေးထိုးပြီးနိုင်ငံကြီးပြဿနာကိုနိုင်ငံရေးဤရဖြစ်ရှင်းဖို့ကြိုးစားနေချိန်မှာအာဏာသိမ်းမှုဖြစ်ပေါ်လာတာကြောင့်သွေးဆုံဆွေးနွေးဖို့ခက်ခဲကြောင်းထောက်ပြပါရတယ်။နိုင်ငံရေးဆွေးနွေးမယ်ဆိုရင်စစ်တပ်အနေနဲ့နိုင်ငံရေးကစွန့်ခွာဖို့လိုကြောင်းဘဒိုစောထောနီကအခုလိုဆက်ပြီးပြောပါရတယ်
။စစ်တပ်နဲ့ကျွန်တော်တို့ကိုယ်တိုင်ဆိုတော့ဖြတ်ကျော်လာတဲ့အခါသီးတဲ့အတူတူမျိုးရတယ်နော်။ဒီဒီတစ်ခါမှာသွေးဆုံဆွေးနွေးပွဲဆိုနိုင်ငံရေးဆွေးနွေးပွဲဆိုညီညာရေးနဲ့ဆိုတဲ့ကိစ္စနဲ့ပြောလာတဲ့ခါမှာကျတော့စစ်တပ်ကဒီပုံစံနဲ့ကျွန်တော်တို့လုံးဝပြောလို့မရဘူး။အကျင့်အကျဉ်းအနေဆုံးတော့ဒီလိုတောင်းဆိုချက်ဖြစ်တဲ့ကတားနိုင်ငံရေးကလည်းလုံးဝစုတ်သွားမှုဆိုတာဂရိခံကြရရမယ်ဒါလည်းတကယ်ဘုရားနဲ့ပြောလို့မရဘူးအချိန်ကြာပြီကြာဆွဲပြီးတော့လောက်ရမယ်ကိစ္စဖြစ်တယ
်အခြားချက်တွေအနေနဲ့ကတော့ Federal Democracy ဖော်ဆောင်ရေးကိုလက်တွေ့အကောင့်ထဲပို့ဖို့ဆွေးနွေးပွဲမှာတက်ဆိုင်သူအားလုံးပါဝင်ဖို့နိုင်ငံတကာစောင့်ကြည့်လေ့လာဖို့နဲ့အသွင်ကူးပြောင်းရေးဆိုင်ရာတရားမျှတမှု Transitional Justice ဆက်ရီပါဝင်ကြောင်းပြောပါတယ်ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကလည်းအပြစ်ရဲ့ကြေညာချက်ဟာထူးခြားမှုရှိမယ်လို့မမြင်ကြောင်းပြောဆိုပါတယ်ဆက်လက်ပြီးအပြစ်အခက်ရဲစဲရေးနိုင်ငံရေးဆွေးနွေးမယ်ဆိုရင်အားလုံးပါဝင်ဖို့လိုမှာဖြစ်ကြောင်းသူ့အမြင်ကိုအခုလိုပြောပြပါဗျာ။
ကျွန်တော်တို့မြန်မာနိုင်ငံရဲ့တကယ့်ပြစ်ခတ်ရဲစဲရေးလို့မယ်နိုင်ငံရေးဆွေးနွေးမယ်ဆိုလို့ရှိတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ခါကျအားလုံးနဲ့ဆွေးနွေးရမှာတင်ပါလား။ဒီအဖွဲ့ဖွဲ့နဲ့ဆွေးနွေးပြီးမှအရင်းကြီးနဲ့မဆွေးနွေးတာမျိုးတွေဒီအဖွဲ့နဲ့တော့မဆွေးနွေးဘူးခေါ်ဖွဲ့နဲ့တော့ဆွေးနွေးမယ်ဆိုတဲ့သဘောမျိုးတွေသူကအမြင်တမ်းလုပ်နေတာအမျိုးသားဆိုလို့ရှိတော့မြန်မာနိုင်ငံရဲ့ငင်းချည်နိုင်ငံရဲ့ပြည်ထောင်ခပြီးတော့ပြည်လည်နိုင်မှာမဟုတ်ဘူးလို့ကျွန်တော်သုံးသပ်ပါတယ
်စစ်ကောင်စီဘက်ကတော့2018ခုနှစ်ဒီဇင်ဘာလ22ရက်နေ့ကစတင်ပြီး2022ခုနှစ်ဖေဖော်ဝါရီလ28ရက်နေ့အထိပြစ်ခတ်တိုက်ခိုက်မှုရစဲရေးထုတ်ပြန်ချက်အကြိမ်20လောက်ထားကြောင်းဖော်ပြထားပါတယ်ပြီးခဲ့တဲ့စင်ရသူပြည်တော်စုနှင့်အခမ်းအနားမှာလဲထာဝရငြိမ်းချမ်းရေးအတွက် NCA လက်မှတ်ထိုးတဲ့အဖွဲ့တွေရောမထိုးတဲ့အဖွဲ့တွေကိုပါကြိုတင်ကန့်သတ်ချက်မပါတဲ့ဆွေးနွေးပွဲကိုတက်ဆိုင်သူတွေအားလုံးတက်ရောက်ဖို့မြစ်တာရက်ခံတိုက်တွန်းတာတွေရှိခဲ့ပါတယ်ခင်ဗျာ
ကိုရဲမွန်ပါရှင်အခုဆက်လက်ပြီးတော့ဒီစကိုင်းတိုင်းတွင်းကတိုက်ပွဲတွေရဲ့အခြေအနေကိုကြည့်ကြရအောင်ပါစကိုင်းတိုင်းရင်းမပင်မြို့နဲ့ကဏီမြို့ကြားမှာတိုက်ပွဲတွေနဲ့စစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးတွေကြောင့်ကျေးရွာတချို့မိရှို့ဖျက်ဆီးခံရတယ်လို့ကျေးရွာသားတချို့ဖမ်းဆီးခံရတာတွေလည်းရှိနေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ရန်ကုန်ကလာတဲ့သတင်းကိုကျွန်မဆက်ပြီးတော့ပြောပြမှာပါရှင်
စကိုင်းတိုင်းရင်းမပင်နဲ့ကဏီမြို့တွေကြားမှာစစ်ကောင်စီကရဟတ်ရင်တွေတုံးပြီးနယ်မြေရှင်းလင်းလို့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ပြီးရှိနေပါတယ်။ February 28 ရက်နေ့ကရေးမပင်မြို့နယ်တပြေးအေးကျေးရွာကိုစစ်ကောင်စီကလေကြောင်းကနေပစ်ခတ်ဆစ်ဆင်နေတာကြောင့်နေအိမ်တွေမီးလောင်ဆုံးရှုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်မက်ရှလာနေရမှာတော့တပြေးအေးရွာနဲ့ကက်လျက်ရှိတဲ့ကဏီမျိုးနယ်တွေကမိုးကောင်းကျေးရွာကိုအနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီကနေအိမ်တွေကိုမီးရှို့ခဲ့တယ်လို့မြောင်ရမာဒေသခံကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူကိုခန့်က VOA ကိုပြောပါတယ်
။တပြေးအေးကျေးရွာရဲ့မြောက်ဖက်ဒီမိုးကောင်းကျေးရွာနားမှာကျွန်တော်တို့ဒီဒေသခံကုကံကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတိတိုက်ပွဲဖြစ်တာရှိပါတယ်။အဲတော့မနေ့ကတော့ကျွန်တော်တို့ဒီ7နှစ်လောက်ကနေပြီးတော့ဗောနော်7နှစ်လောက်ထိအောင်ကျွန်တော်တို့အကျဉ်းထံပြန်လာပြစ်ခတ်တဲ့ဖိုက်ပွဲဖြစ်ခဲ့တာရှိပါတယ်။ဒီအချက်မဲ့ဖြစ်ဆောင်ပြီးရနေပြီးတော့ဒီအပြင်းနဲ့ရတာကြည့်ပြီးအချိုးဖန်းစီနေတာလည်းရှိပါတယ်ဗောနော်။ဒီမိုးကောင်းကြီးရွာကိုဝင်ရောက်စီးနင်းပြီးတော့နေရှုပ်ခဲ့တာရှိပါတယ်
။နေအိမ်တွေမီးလောင်ဆုံးရှုံးတာအပြင်ဒေသခံတချို့ကလည်းစစ်ကောင်စီတပ်ကဖမ်းသွားတယ်လို့ဒေသခံတအူးကပြောပါတယ
်။အာမနက်ခင်း7နှစ်ကြီးခွဲလောက်မှာမိုးကောင်းကြီးရွာကိုအဲ့တို့လာရောက်ပြီးတော့မြေရှုပ်ကြရတယ်။ဟုတ်ကဲ့ကကျွန်တော်တို့ဒီအဝေးကနေပြီးတော့ပေါ့ဗျာကျွန်တော်တို့လန့်မြင်ရတာတော့မိတော့အနေထားနဲ့ကျွန်တော်တို့လန့်ကြည့်ရတာဒါဟုတ်အနည်းနာတော့ဘယ်သူမှကတ်လို့မရဘူးဗျာ။ဟုတ်ကဲ့ကသူတို့ကဒီရမ်းပစ်တာရမ်းပစ်ပြီးတော့သူတို့ကအဲ့လိုဝင်လာဆိုတော့အနည်းနာတော့ဘယ်သူမှကတ်လို့မရဘူးဗျာ။ကြီးပါတယ်မှာတော့လူတွေမရှိတော့ဘူးဗျာ။အဲ့သူတို့ဝင်လာကြတဲ့ဟိုဝင်လာကြတဲ့ဆိုကျွန်တော်တို့အရင်ရက်ကတည်းကရှောင်းနေနေကြတာဗျာ။ရမပင်မျိုးနယ်ပေါ့ရမပင်မျိုးနယ်တပီးအတောင်သူကွင်းလို့ပြောရမှာဗျအဲ့ဒီမှာတောထဲမှာနေတဲ့ဥကံအောင်လို့နားဖနှစ်ယောက်ပါသွားတယ်လို့တင်းရတယ်ဗျအတမန်ပြည်သူတွေဗျသူတို့ဒီအတောင်သူဓမ္မတွေလာအဲ့ဌာနမဒါအဲ့လိုလုပ်ငန်းတွေကိုပဲလုပ်တယ်ဗျ
ဖေဖော်ဝါရီလ26ရက်နေ့ကစလို့ရေးမပင်မြို့နယ်ချင်းပုံကျေးရွာနဲ့ညောင်ကိုင်းကျေးရွာကိုစစ်ကောင်စီကရဟန့်ရင်တွေနဲ့ဝင်ရောက်ပစ်ခတ်နယ်မြေရှင်းလင်းနာတွေလုပ်ပြီးတဲ့နောက်တပြေးအေးကျေးရွာမိုးကောင်းကျေးရွာတို့ကိုဇက်တိုက်ဆိုသလိုနယ်မြေရှင်းလင်းရေးတွေလုပ်နေတယ်လို့ဒေသခံတွေကပြောပါရယ်နယ်မြေရှင်းလင်းရေးတွေမှာဒေသခံကျေးရွာသားတို့ထိခိုက်သိဆုံးမှုရှိခဲ့တယ်လို့လည်းဒေသခံတွေကပြောပါရယ်ဒီနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးလက်ရှိအချိန်မှာရင်းမပင်တဲ့ကဏီနယ်ကြားကျေးရွာ600လောက်ကဒေသခံ2000လောက်ဟာဘေးလွတ်ရာတောတွေထဲတိမ်းရှောင်နေရပါတယ်။ဒါကရင်းမပင်တဲ့ကဏီနယ်တဲကအခြေအနေပါ။စကိုင်းတိုင်းတဲကပဲကျွန်းလာမြို့ဝေလမူကျေးရွာကိုစစ်ကောင်စီကမက်လ1ရက်မှာလေကြောင်းကနေပစ်ခတ်ပြီးနယ်မြေရှင်းလင်းနာတွေလုပ်လို့ကျေးရွာထဲမှာဒေသခံတွေပိတ်မိနေတယ်လို့ဝေလမူကျေးရွာသူတအူးကအခုလိုပြောပါတယ်။
ကျွန်တော်တို့ဒီလူတွေကလည်းအကုန်လုံးခက်ပြေးနေတာသူဒီမှာအရှင်ရောက်နေလူတွေရောအကုန်လုံးဒုက္ခရောက်နေတာအခုကကောင်းသားတဲ့60တော့ဘလို့ကလေးတွေလူကြီးတွေတော့ပြင်းပြတာကိုခန္ဓာတရားကပြန်ဖန်းထားရတယ်။ဟောင်းရောဝိုင်းတာလူကလေးတွေဟိုတရားကဖြစ်ခေါ်တာအဲအပြင်းထပ်ပြေးတဲ့ဒုက္ခကြီးတဲ့လူတွေပြန်လာဖို့ဒီမှာဒီဟာလေးကကလေးတွေကိုရိုက်နေပြီးဖြစ်နေ
စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာတော့ကျွန်းလာမြို့နယ်ဝေလမူကျေးရွာမှာ PDF အမြေခံအကြမ်းဖက်သမားတွေရောက်ရှိနေကြောင်းသတင်းပေးပို့တဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေကကျေးရွာကိုစစ်ဆေးဆောင်ရွက်ဖို့သွားချိန်မှာထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ပြောပါရယ်ဒေသခံတွေပြောသလိုလေကြောင်းကနေတိုက်ခိုက်တယ်ဆိုတာကိုတော့ထည့်သွင်းဖော်ပြထားတာမရှိပါဘူ
းရန်ကုန်ကလာတဲ့သတင်းကိုပြောပြသွားတာပါရှင်အခုဒီစကိုင်းတိုင်းဘက်မှာစစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းရေးကြောင့်ဒီရွာသူရွာသားတွေထွက်ပြေးနေရတဲ့အခြေအနေကိုကြားခဲ့ကြရတာပါ။ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မကြာခင်မှာတော့အပတ်စဉ်ခဏတွေကိုတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြာရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။န
နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးသတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်မက်ရှလာ3ရက်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်မြန်မာစံတော်ချိန်နေ့နဲ့6နာရီခွဲပါပြီအခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဒါပေမဲ့သူ့ကိုအဓိကဖြစ်နေတာမျိုးသမီးတွေမှလည်းဖြစ်ပါတယ်ဘယ်သူတွေလဲဆိုတော့ခုနဆရာတို့ပြောခဲ့တဲ့အသေးအောင်တော့ဟာ B boss နဲ့ C boss ရှိတယ
်အရက်ကြောင့်မဟုတ်တဲ့ဒီအသေးအစီဖုံးခြင်းဟာကုသရခက်ခဲတဲ့အခြေအနေကြောင့်ကြိုတင်ကာကွယ်တဲ့နည်းလမ်းတွေအကြောင်းကိုဒီလူထုနဲ့ကျန်းမာရေးအစီအစဉ်မှာပြောပြထားတာကိုအပြည့်အစုံနားဆင်ရဖို့ရှိပါတယ်အားကစားကဏ္ဍကိုလည်းတင်ဆက်ပါပါအခုတော့ဥကြော်ဇန်သာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါယူကရိန်းနိုင်ငံအပေါ်ရုရှားရဲ့ကျူးကျော်မှုကိုမြမစစ်ကောင်စီကတက်တက်ကြွကြွထောက်ခံနေတာဟာမြမနိုင်ငံအတွက်အကျိုးစီးပွားတစုံတရာဖြစ်ထွန်းနိုင်ပါသလားဒါ့အပြင်မြမနိုင်ငံရဲ့အစဉ်လာဗက်မလိုက်နိုင်ငံသားရေးဝါဒနဲ့ကိုကိုင်းညီပါသေးရဲ့လားအမေရိကန်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောခမြမရေးကျွမ်းကျင်သူခရစ်စတီနာဖင့်နဲ့ဥကြော်ဇန်သာတို့ဆွေးနွေးသုံးသပ်ထားပါရရှင
်ပါမောခခရစ်စတီနာဖင့်ခင်ဗျာရုရှားနိုင်ငံကယူကရိန်းကိုကျူးကျော်တာနဲ့ပတ်သက်ပြီးတော့မြမနိုင်ငံစစ်ကောင်စီကလက်လက်လက်လက်ထောက်ခံကြောင်းထုတ်ပြန်ကြေညာပါတယ်ဒီလိုရပေါ်ခရစ်စတီနာအနေနဲ့အံ့ဩမိပါသလား
Well, we know that the Burmese military regime has a close relationship with Russia.
မြန်မာစစ်ဆေးရကရုရှားနဲ့နီးကပ်တဲ့ဆက်ဆံရေးရှိတယ်။ရုရှားစီကလက်နက်တွေအများပြားရရှိနေတယ်။စစ်ပွဲရေးနဲ့ကုန်သွယ်ရေးတွေလည်းရှိနေတယ်။စစ်ကောင်စီကလောလောဆယ်မှာအရန်ထိကျန်ဖြစ်နေပြီးတော့တရားဝင်အစိုးရမဟုတ်တဲ့သူတို့နဲ့ဆက်ဆံနိုင်တဲ့နိုင်ငံတွေကလည်းတိတ်နေနေတယ်။ဒီချိန်မှာရုရှားကသူတို့ကိုဒီအသီးမဲ့ပြုကျင်တဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့အခုလိုမျိုးရုရှားချူချော်မှုကိုထောက်ခံပြီးတော့ပြောကြတာကတော့တိတ်ပြီးတော့အန်အောတင်စရာကောင်းတယ်လို့မထင်ပါဘူ
းဆိုလိုတာကစစ်ကောင်စီဟာဒါကိုသူတို့အကျိုးအတွက်ထောက်ခံတယ်ဆိုတဲ့သဘောပေါ့ဆိုတော့ဒီလိုဆိုရင်သူတို့အကျိုးအပြင်မြန်မာနိုင်ငံပြည်သူတွေတရားလုံးအတွက်ဒါနိုင်ငံရဲ့အမျိုးသားအကျိုးစီးပွားအတွက်ကောဘယ်လောက်ထိတရားမှုရှိနိုင်ပါသလဲ
National
interest
probably.
Yeah,
it is absolutely no good
for the national interest. ချောချာအနာပိုင်နိုင်ငံတစ်ခုပေါ်မှာကျူးကျော်တဲ့ကိစ္စကိုထောက်ခံတာကမြန်မာပြည်သူတွေရဲ့အမျိုးသားအကျိုးစီးပွားအတွက်လုံးဝမကောင်းပါဘူး။ဆိုပါတော့ဒီတရုတ်ကဒါကငါတို့နိုင်ငံရဲ့အမျိုးသားလုံခြုံရေးလိုအပ်ချက်အရကျူးကျော်တာဖြစ်တယ်လို့ပြောရင်ရောကျမဆိုလိုတာကနိုင်ငံတစ်ခုကအချုပ်ချာအာဏာပိုင်နိုင်ငံတစ်ခုပေါ်မှာကျူးကျော်တဲ့ကိစ္စကိုထောက်ခံနေဆိုတာလုံးဝကိုယူသွန်မိုင်မဲတဲ့လုပ်ရဖြစ်ပါတယ်
။တကယ်တော့ယူကရိန်းဟာလည်းမြန်မာနိုင်ငံစစ်တပ်ကိုတန်ကြပ်ကလူမျိုးရေးကားတွေရောင်းချတယ်ဆိုပြီးတော့အပြောဆိုခံရတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ဆိုတော့အခုစစ်တောင်စီရဲ့လူရကအဲ့ဒီကိစ္စကိုတော့မှမထောက်မညာဘူးဆိုတဲ့သဘောပေါ်ရ။
Yeah, it's a very short-sighted decision.
ဟုတ်ပါရဲ့ဒါကတိတ်ကိုအမြင်မကျဲတဲ့ရေရှည်ကိုမစင်းစားတဲ့ဆုံးဖြတ်ချက်ဖြစ်ပါလိမ့်ရှင
်။နောက်တစ်ခုကလည်းမြန်မာရဲ့နိုင်ငံသားရေးမူဝါဒမှာနောက်ဆုံးသူတို့သုံးနှုန်းထားတာက independent active non-aligned ဆိုပြီးတော့သုံးထားတာတွေ့ရပါတယ်။ဆိုတော့အခုရုရှားပြည်ပမှုကိုထောက်ခံလိုက်တော့သူတို့ပြောထားတဲ့ non-aligned ဘယ်မှလိုက်ဘူးဆိုတဲ့သဘောတရားကရော
Yes it goes against Myanmar's
ဟုတ်ပါရဲ့ဒီလိုရက်ကမြမအစင်လားဘယ်မှလိုက်မူဝါဒနဲ့လဲဆန့်ကျင်နေပါလဲ
ဆိုတော့သူတို့နိုင်ငံသားရေးဝါဒကိုဘယ်လိုပြန်ပြီးအသေးပဲဖွင့်ရတော့
Well you know the National Unity Government has said that they
မြို့သားညီညွတ်ရေးဆိုရ NUG ကတော့ Ukraine ပေါ်မှာကျူးကျော်မှုကိုတရားမဝင်ဘူးလို့ကြေညာထားပါတယ် NUG ရဲ့သဘောထားကမြန်မာပြည်သူလူထုအများစုရဲ့ဆန္ဒကိုကိုစားပြုထင်ရတယ်လို့ယူဆနိုင်ပါတယ်မြန်မာပြည်သူအများစုကလည်းဒီကျူးကျော်မှုကိုလက်မခံနိုင်ပါဘူ
းစစ်ကောင်စီပြောတာကတော့ဒီကျူးကျော်မှုကရုရှားနိုင်ငံအတွက်အချုပ်အခြာအာဏာထိန်းသိမ်းရေးကိုပြသလိုက်တာဖြစ်တယ်အဲဒါကြောင့်လွတ်ပိုင်ခွင့်ရှိတယ်လို့ဆိုထားပါတယ်ဆိုတော့ရုရှားနိုင်ငံရဲ့အချုပ်အခြာအာဏာဟာဒီညမှာတကယ်ပဲထိပါနေတဲ့အခြေအနေရှိလို့လားခင်ဗျာစစ်ကောင်စီကဒီလိုယူဆရအောင
် I can't say how they're thinking but I did want to explain a little bit about the relationship between Russia and Ukraine
လို့ရတွေ့ရဆိုတော့ကျွန်မမသိပါဘူးဒါပေမဲ့ဒီညမှာရုရှားနဲ့ Ukraine ဆက်ဆံရေးကိုနည်းနည်းရှင်းပြကြပါတယ်1990ခုနှစ်မှာယူကရိန်းကလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်လာခဲ့ပါပြီ။အဲ့ဒီမတိုင်ခင်ကတော့
ဒီဆိုဗီယက်ပြောင်းစုရဲ့အစိပ်ပိုင်းတစ်ခုဖြစ်ခဲ့ပါတယ်။ဒါမဲ့ဆိုဗီယက်ပြောင်းစုရဲ့ပါခဲ့တာကလည်းသူတို့ရဲ့ရွေးချယ်ချက်ရပါခဲ့တာတော့မဟုတ်ပါဘူး။ရုရှားအင်အားကြီးနေတဲ့အချိန်မှာဆွဲသွင်းခံခဲ့ရတာပါ။1992ခုနှစ်မှာစစ်နာခံယူဝဲလို့တော့90ရာခိုင်နှုန်းကျော်ကလွတ်လပ်ရေးယူဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီကနေ့မှာတော့ယူကရိန်းကရုရှားရဲ့အစိပ်ပိုင်းတစ်ခုဖြစ်တယ်လို့ရုရှားကပြောနေတာပါ။တမိုင်းတစ်ချောင်းဆက်ဆက်နေခဲ့တာလို့ဆိုပါတယ်။ပြီးတော့ယူကရိန်းမှာလည်းရုရှားစကားပြောတဲ့သူတွေအများကြီးရှိပါတယ်။သမ္မတဇယ်လန်စကီကိုရိုင်းတော်မှရုရှားဘာသာစကားကိုပြောဆိုလို့လည်းဖြစ်ပါတယ်။ယူကရိန်းမှာဒီလိုမျိုးရုရှားစကားပြောတဲ့သူတွေရှိနေတယ်ဆိုပေမဲ့လည်းသူတို့ကိုရိုင်းလည်းရုရှားကျူးကျော်မှုကိုစန့်ကျင်ကြတာပါ။ဒါကသူတို့ရဲ့မိခင်ရုရှားနိုင်ငံနဲ့ပြန်လဲပေါင်းစည်းမှုလို့မမြင်ကြပါဘူး။သူတို့ရဲ့အချုပ်အခြာအာဏာကိုထိပါဆော်ကားတယ်လို့ပဲမြင်ကြပါတယ်။ရုရှားရဲ့နောက်ထပ်အကြောင်းပြချက်တစ်ခုကတော့ယူကရိန်းကနေတိုးဖွဲ့တွေကိုဝင်ဖို့လုပ်နေတာကိုဟန့်တားနေတာလို့ဆိုပါတယ်။ဒါမဲ့လည်းယူကရိန်းကနေတိုးကိုဝင်ဖို့ပိုင်းဖြတ်လှုံ့ဆော်မှုမရှိသေးပါဘူး။အနာဂတ်မှာဖြစ်နိုင်ပွဲရှိပါတယ်။ဘာပဲဖြစ်ဖြစ်ဒီကနေ့ယူကရိန်းကိုကျူးကျော်တာကတော့လုံးဝအတိတ်ပဲမရှိပါဘူး။ရု
ရှားကျူးကျော်မှုကိုထောက်ခံတဲ့အကြောင်းဒုတိယအကြောင်းကြားချက်တစ်ခုကစစ်ကောင်စီကပြောလဲဆိုရင်ရုရှားဟာလည်းကမ္ဘာညီညာရေးအတွက်အင်အားချိန်ဝင်ရှာထိန်းချုပ်တဲ့နေရာမှာအရေးပါတဲ့အင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ဆောင်ပြသရတယ်လို့ဆိုပြန်ပါတယ
် Well I think we can see that you know the fears around the world have really ratcheted up
ဒီကျူးကျော်မှုကြောင့်ကမ္ဘာမှာစိုးရိမ်မှုတွေလျှင်လျင်မြန်မြန်ကြီးထွားလာနေပြီးတော့ပူတင်ကလည်းနျူကလ িয়ার တပ်ဖွဲ့တွေကိုအသင့်ပြင်ထားနိုင်တယ်လို့မကြခင်ကပဲပြောလိုက်ပါတယ်ဒီတော့စစ်ပွဲကယူကရိန်းထက်အများကြီးကျယ်ပြန့်လာမယ်လားလားရှိနေပါတယ်။ပူတင်ကဒီကျူးကျော်မှုကိုမလုပ်ခင်ကဘာလုံခြုံရေးပြဿနာမှမရှိခဲ့ပါဘူး။သူပဲဖန်တီးလိုက်တာဖြစ်ပါတယ်။ဒီနေရာမှာကျွန်မပြောချင်တဲ့နောက်တစ်ချက်ကဒီလိုပါ။နိုင်ငံကြီးတစ်ခုကသူတို့လုံခြုံရေးအတွက်ဆိုပြီးတော့တခြားနိုင်ငံတစ်ခုအပေါ်မှာကျူးကျော်တဲ့လုပ်ရပါ။ဆိုပါတော့ဒီတရုတ်ကလည်းငါတို့လုံခြုံရေးအတွက်ငါတို့အင်အားကိုပြကျင်လို့ဆိုပြီးတော့မြန်မာနိုင်ငံကိုကျူးကျော်ရင်ရောဘယ်လိုရှိမလဲ။ဒီလိုအကြောင်းပြချက်ကတိတ်ကိုအန္တရာယ်ကြီးမားပါတယ်။နိုင်ငံငယ်တစ်ခုအနေနဲ့ဒီလိုပြောကြားလိုက်တာကရမ်းအံ့ဩစရာကောင်းပါတယ်။တကယ်တော့သူတို့နိုင်ငံကိုယ်တိုင်ဒီလိုအကြောင်းပြချက်နဲ့ကျူးကျော်လာတဲ့မူဝါဒရဲ့တားကောင်ဖြစ်လာနိုင်ပါတယ်
။ဆိုတော့စစ်ကောင်စီကဒါရီကိုထက်သွင်းမစင်စားဘဲနဲ့ရုရှားကျူးကျော်မှုကိုဇွတ်ထောက်ခံလိုက်တာဟာဘာကြောင့်လဲ။တချို့ကတော့သုံးသပ်ကြပါတယ်။ရုရှားရဲ့အစိပ်ပြူတာကိုခံကျင်လို့နောက်ပြီးတော့လက်နက်ရောင်းပေးတာကိုသူတို့ကျင်းတတ်လို့ဒါမျက်နှာလုတ်တယ်ဆိုတဲ့သဘောပေါ့ဗျာ။လူတွေကဝေဖန်ပြောဆိုပြရတာရှိပါတယ်။ခရစ်စတီးနာဘယ်လိုသဘောပါလဲ။
You know, again, I...
ဒီဟာလဲကျမကမြန်မာရှစ်ကောင်းဆောင်နေတဲ့စကားမပြောရတော့သူတို့ရဲ့စဉ်းစားချက်ကိုတော့ကျမအသေးစားမသိပါဘူး။ဒါပေမဲ့သူတို့အခုချိန်ထိပြောဆိုထားတာကိုပြန်ပြီးတော့စဉ်းစားဖို့မျှော်လင့်ပါတယ်။ဘာကြောင့်လဲဆိုတော့ဒါကသူတို့နိုင်ငံအတွက်တမိုင်းတွင်စေမဲ့နောင်တရစရာဖြစ်နေပါတယ
်။အဒီနေရာမှာကျွန်တော်စဉ်းစားတာကတော့မြန်မာရှစ်ကောင်းဆောင်ရဲ့ထောက်ခံမှုကောရုရှားနိုင်ငံအတွက်အားထားလောက်ရလားရုရှားကတော့တကယ်ပဲအလေးထားပါမလားဆိုတာပဲဖြစ်ပါတယ်။
Of course Russia wants to see as many countries as possible lining up
Russia ကတော့သူတို့လုပ်ရက်မှာထောက်ခံအားပေးတဲ့နိုင်ငံတွေများနိုင်တလောက်များစီချင်တာသိကြပါရဲ့ဒါပေမဲ့လည်းဒီကိစ္စအတွက်မြန်မာနိုင်ငံပေါ်မှာမိကိုအားထားတယ်လို့တော့မထင်ပါဘူးတရုတ်ရဲ့ထောက်ခံအားပေးမှုကပို့ပြီးတော့အရေးကြီးတယ်ဆိုတာသိကြပါရဲ့အခုခါမှာ Russia က Ukraine နဲ့ဆက်ဆက်ဆွေးနွေးလာတယ်ဆိုတာကလည်းနိုင်ငံတွေအများပြားကလင်းလင်းမြန်မြန်နဲ့တုံ့ပြန်ဆန့်ကျင်ကြတာနောက်ပြီးတော့ဗန်နာရေးတန်ခတ်မှုသူတို့ဝေဟင်ပြန်တန်းခွင့်ပိတ်ပင်မှုဒီလိုဟာတွေကိုရုရှားနိုင်ငံကိုပြင်းပြင်းထန်ထန်ထိခိုက်စေနိုင်မှာဖြစ်လို့ပ
ါတကယ်တော့တရုတ်တို့အိန္ဒိယတို့လိုမြန်မာအိန္ဒိယနိုင်ငံကြီးတွေအထူးသဖြင့်တရုတ်ကပေါ့လေရုရှားရဲ့ကျူးကျော်မှုကိုပြတ်ပြတ်သားသားထောက်ခံအပ်ပေးတာတော့မတွေ့ရပါဘူးထင်းထင်းသိမ်းသိမ်းလှုပ်ဖို့စီစားဆွေးနွေးဖြေရှာဖို့သာပြောနေရတာတွေ့ရပါတယ်ဆိုတော့မြန်မာစစ်တောင်စီဟာဒီနေရာမှာတရုတ်ထက်တောင်ပိုတက်ကြွပြီးတော့ရုရှားကိုထောက်ခံနေပါလားဆိုတာစဉ်းစားကြည့်ရပေါ့ဗျာ
Yeah it's true that the military regime in Myanmar has been one of the most outspoken defenders of the invasion and has gone even further than China but I would say it
is မမမြန်မာစစ်ကောင်စီကရုရှားကျူးကျော်မှုကိုထောက်ခံတဲ့နေရာမှာဒေရိုးအကြဆုံးအပေါ်ထင်အပြတ်သားဆုံးဖြစ်နေပါတယ်တရုတ်ထက်တောင်မှရှေ့တန်းရောက်နေပါတယ်ဒါမဲ့လည်းမကြသေးမီနှစ်တွေအတွင်းမှာတရုတ်နဲ့ရုရှားအထူးနီးကပ်လာတာကတော့စိုးရိမ်စရာဖြစ်ပါတယ်ပြီးတော့ဖေဖော်ဝါရီလဆော်ပိုင်းအိုလံပစ်ဖွင့်ပွဲမှာပူတင်နဲ့ရှီဂျင်းပင်တို့တွေ့ကြတော့နေတိုးစစ်စာချုပ်အဖွဲ့ကိုဆက်ပြီးတော့မချဲ့ထွင်ဖို့ရုရှားရဲ့တောင်းဆိုချက်ကိုတရုတ်ကထောက်ခံကြောင်းပြီးတော့အမေရိကန်ဥဆောင်ပြီးတော့ဂျိုးပန်းနေရတဲ့တခြားနိုင်ငံတွေမှာဒီမိုကရေစီထွန်းကားရေးလုပ်ရက်ကိုနှစ်နိုင်ငံပူးရဲဆန့်ကျင်ဖို့သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။
ဆိုတော့တရုတ်ကအခုရုရှားရဲ့ကျူးကျော်မှုအပေါ်ပြေဝဘိုးဝင်မကြပါမယ်လေရုရှားနဲ့တိတ်ပြီးတော့ခိုင်မာတဲ့ဆက်ဆံရေးကရှိနေတာပါအခုရုရှားရဲ့ကျူးကျော်မှုကိုဟန်တာပေးဖို့အမေရိကန်ပြည်သူကတရုတ်ကိုချဉ်ကပ်ဖို့စူးစမ်းနေပါတယ်ဒါကိုတရုတ်ကလက်မခံဘဲနဲ့ပယ်ချခဲ့တာပါဒါကမြန်မာပြည်သူလူထုတွေနဲ့တကွာနိုင်ငံအားလုံးအတွက်တကယ့်ကိုစိုးရိမ်စရာဖြစ်နေပါတယ
်ဆိုရင်ဒီလိုရဟာအာဆီယံအတွက်ကောတစုံတရာထိခိုက်နိုင်ွယ်ရှိပါလားလား
Well, I think that, you know, as we know, China has its own territorial interests. One is potentially retaking Taiwan and making Taiwan come under the control of the Chinese Communist Party.
ဒီအတိုင်းပါပဲ။တရုတ်ကနယ်ပယ်ဆိုင်ရာစိတ်ဝင်စားမှုတွေအကျိုးစီးပွားတွေရှိနေပါတယ်။တခုကတော့ Taiwan ကိုပြန်လည်ရရှိရေးတရုတ် Communist Party လက်အောက်ထားရှိရေးဖြစ်ပါတယ်။တခါအိန္ဒိယနဲ့အငင်းပွားနယ်စပ်မှာတိုက်ခိုက်တာတွေလည်းရှိနေပါတယ်။ဆိုတော့တရုတ်ရဲ့နယ်မြေချဲ့ထွင်ရေးအလားအလာကိုတွေ့ရပါတယ်။ဆိုတော့ဒါဟာတရုတ်နဲ့တောင်တရုတ်ပင်လယ်မှာအငင်းပွားနေတဲ့အာဆီယံအတွက်လည်းစိုးရိမ်စရာဖြစ်ပါတယ
်။အာခရစ်စတီယန်ကျွန်တော်သိချင်တာကရုရှားရဲ့ကျူးကျော်မှုမြန်မာနိုင်ငံစစ်ကောင်စီကတက်တက်ကြွကြွထောက်ခံလိုက်တဲ့ကိစ္စကြီးအာဆီယံကိုဘယ်လိုရက်ခတ်မှန်လဲဆိုတာဒီစားဖြစ်ပါတယ်။
I think, you know, ASEAN always wants to speak with one voice, and it's disappointing that for, I'm sure, many in ASEAN that...
ASEAN ကအားလုံးတသက်နဲ့ထွက်ချင်မယ်တညီတညွတ်ထဲပြောချင်မယ်လို့ထင်ပါတယ်။မြန်မာကတော့ extreme position, အစွန်းရောက်တဲ့ရည်တည်မှုကိုပြသလိုက်တာပါ။ ASEAN နိုင်ငံအများစုကတော့ဗမလိုက်မှုကိုပြသဖို့ကြိုးပမ်းကြပါတယ်။ကျူးကျော်မှုကိုမထောက်ခံကြပါဘူး။ဆိုတော့ဒီကိစ္စမြန်မာကဘေးကျွန်ထွက်နေပါ
ကျော်စန္ဒာရဲ့မြမအရေးတုံသက်ချက်အစီအစဉ်ပါရှင်ဂျော့ချ်ဝါရှင်တန်တက်သူကနိုင်ငံတကာဆက်ဆံရေးပါမောက္ခခရစ်စတီနာဖင်ကိုဆက်သွယ်မေးမြန်းခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းတိုမီတာ32 49ရုပ်ပြင်လိုင်းလက်မီတာ190 kHz 1595ရုပ်ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီတစ်ပတ်အတွက်အရက်ကြောင့်မဟုတ်တဲ့အသေးစီဖုံးခြင်းဟာကုဒါယာခက်ခဲတဲ့အခြေအနေတစ်ခုဖြစ်တာကြောင့်ကြိုတင်ဂရုပြုကာကွယ်ဖို့လိုအပ်တဲ့အကြောင်းဒေါက်တာတန့်စော်ကတင်ပြထားပါတယ်ရှင
်အဒေကင်စာယောဂဟာအမျိုးသားတွေမှာအဖြစ်များတဲ့ယောဂတစ်ခုဖြစ်ပေမဲ့အမျိုးသမီးတွေမှာလည်းဖြစ်ပွားမှုနှုန်းတွေတဖြည်းဖြည်းမြင့်တက်လာနေတာကိုတွေ့မြင်နေရပါတယ်အမျိုးသမီးတွေမှာအသေးကင်ဆာယောဂဖြစ်ပွားရခြင်းဟာအရေးကြောင့်မဟုတ်တဲ့အသေးအစီဖုံးခြင်းကြောင့်ဖြစ်များပြီးကုသတဲ့နေရာမှာလည်းခက်ခဲမှုရှိတယ်လို့အထွေထွေယောဂထုကူဆရာဝန်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရစေ။အ
ဓိကအချက်ကြီး၄ချက်ကိုကာကွယ်နိုင်မယ်ဆိုရင်ဆရာတို့ကအသေးကင်ဆာဖြစ်ဖို့ရတိုင်းတော့အလွန်တရာမှနေတော့တယ်။နောက်ပြန်ပြီးပြောပါမယ်ဆိုရင်ကုသနိုင်တဲ့ယောဂတွေဖြစ်တဲ့အသေးအောင်သားဝါဘီဘိုးရဲ့စီဘိုးရဲ့နောက်တစ်ခါအခုလက်တလုံးမှာအဖြစ်များလာတဲ့အသေးအစီဖုံးယောဂရဲ့နောက်တစ်ခုကတော့အရက်ကိုအလွန်ကြောတောက်သုံးခြင်းเนาะဆရာတို့ကရက်တောက်တဲ့ကမှာရက်တောက်ရင်လက်ကဆာဖြစ်မယ်လို့ပြောတာတည်းအရက်အလွန်ကြောเนาะတမတ်တဲ့ပမာဏကိုကြော်လွန်ပြီးတောက်မယ်ဆိုရင်ဆရာတို့ကဒဲကင်ဆာဖြစ်ဖို့များတယ်ပေါ့ဒါကြောင့်အချက်တွေကိုပြန်ကြည့်လိုက်မယ်ဆိုရင်ဆရာတို့ကဒါဆိုရင်မျိုးသားနဲ့မျိုးသမီးဒဲကင်ဆာတွေဘယ်သူပိုဖြစ်ကြလဲပေါ့เนาะဆိုတော့အမျိုးသားတွေမှာဒါဒဲကင်ဆာပိုဖြစ်နိုင်တယ်အဲ့တော့သူတို့ကကြည့်လာတော့ရက်တောက်လို့ပိုဖြစ်တယ်လို့ယူဆစရာရှိတယ်ပေါ့เนาะဒါပေမဲ့သူ့ကိုအဓိကဖြစ်နေတာမျိုးသမီးတွေမှာလည်းဖြစ်ပါတယ်သူတွေလဲဆိုတော့ခုနဆရာတို့ပြောခဲ့တဲ့အသေးအောင်တော့ဟာ B boss နဲ့ C boss ရှိတယ်။ဒါပေမဲ့အခုနောက်ပိုင်းမှာဘာဖြစ်လာလဲဆိုတော့ B boss C boss ကိုဆရာတို့ကကုသနိုင်တာတွေရှိတယ်။ကာကွယ်နိုင်တဲ့ဟာတွေရှိလာတဲ့အခါကျတော့ဒီမျိုးသမီးတွေမှာဒီအသေးစီပုံယောဂါကြောင့်မလို့အသေးကင်ဆာဖြစ်ပွားမှုဖြစ်တာကိုပိုတွေ့လာကြတယ်။เนาะအဲ့တော့အသေးစီပုံကိစ္စကိုလည်းပေါ့ပေါ့တန်တန်သဘောမထားဘဲနဲ့ဆရာတို့ကအဲကာကွယ်တားဆီးသွားဖို့တောင်းအောင်ရှိလာတယ်ပေါ့နော်။အဲ့တော့အသေးစီဖုံးကလည်းပြန်ပြောမယ်ဆိုရင်ဆရာတို့နှစ်မျိုးဖွဲ့ထားတယ်။တစ်ကအရက်ကြောင့်အသေးစီဖုံးခြင်းနဲ့တစ်ကအရက်ကြောင့်မဟုတ်သောအသေးစီဖုံးခြင်း။အဲ့တော့အရက်ကြောင့်အသေးစီဖုံးခြင်းကတော့လွယ်တယ်၊ကုသလည်းလွယ်တယ်။အရက်ကိုဖြတ်လိုက်မယ်၊အရက်ကိုလျှော့လိုက်မယ်ဆိုသူဒီပြန်ပြီးပြန်ကောင်းနိုင်တယ်ပေါ့ reversible လည်းပါပါ။ဒါပေမဲ့အရက်မတော့ဘဲနဲ့အသေးစီဖုံးပြီဆိုရင်တော့တဲ့ကုသရအလုံးခက်ခဲပါတယ်။ဒါအသေးလောကဆရာဝန်ကြီးတွေကိုယ်တိုင်သူတို့ရဲ့ဟောပြောဝဲတွေမှာပြောသွားတာရှိပါတယ်။
အရေးကြောင့်မဟုတ်တဲ့အသေးစီဖုံးခြင်းကိုကုသတဲ့နေရာမှာစေဝါတွေကိုအပြုနေုံနဲ့မလုံလောက်ပဲအသေးစီဖုံးစီတဲ့အစားအသောက်တွေကိုလည်းရှောင်ကျဉ်ဖို့လိုအပ်တယ်လို့သိရပါဗျ။အ အသားကျဉ်းလုံးကို25မကျော်အောင်ထိန်းထားပြီးကိုလက်လွှတ်ရှောက်မှုတွေကိုတက်နိုင်သမျှများလှုပ်ဆောင်ပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗ
ျ။ရဲကြောင့်ပေါက်တဲ့အသေးစီပုံအလွန်ကူရခဲ့တယ်။ဘာဖြစ်လို့ဖြစ်တာလဲ1ကိုလေးကြီးများနေလို့ body weight များနေလို့ခန္ဓာကိုယ်မှာပူနေတဲ့စွမ်းအင်တွေကိုအသေးထဲမှာအစီအဖြစ်သွားသိမ်းထားလို့ကိုစားသုံးနေတဲ့ C အရေသွေးမကောင်းလို့ဆိုတဲ့အချက်တွေကအဓိကဖြစ်အဲ့တော့ဒါဒီလူတိုင်းလူတိုင်းနဲ့ဆိုင်ပါတယ်ရက်မတော့တဲ့သူတွေရောအမျိုးသမီးတွေရောဒီအချက်ကအရေးကြီးပါဒါကြောင့်မလို့ပြန်ပြီးပြောမယ်ဆိုရင်ဆရာတို့ကဒီကာကွယ်တဲ့နည်းတွေထဲမှာဆိုလို့ရှိရင်ကိုယ့်ရဲ့ခန္ဓာကိုယ်အလေးချိန်ကိုနံပါတ်1သတ်မှတ်ထားတဲ့ဘောင်တွေမှာရှိရနော်ဆရာတို့ဒီအသားကျဉ်းနှုန်းဆိုရင်25အောက်မှာရှိဖို့အတွက်ကိုအမြဲတမ်းဂရုစိုက်နေရအဲ့တော့ဘလူးဂရုစိုက်မှာလည်း1အစားအသောက်ထဲမှာအစီနဲ့အချိုနဲ့ရှောင်မယ်ခမင်းကိုနည်းနည်းလျှော့စားမယ်အသီးရဲ့အသီးနှံကိုပိုက်ပြည့်အောင်စားမယ်ဒါဆိုလို့ရှိရင်ဆရာရောရဲ့ body weight ကိုထိပြီးသားဖြစ်တစ်ဖက်ကတော့အစီနဲ့ပတ်သက်တဲ့ဟာတွေဆိုရင်ဆရာတို့ကအကြော်တွေညစ်တွေနော်တိရစ္ဆာန်ကရတဲ့အစီတွေဒါတွေကိုတတ်နိုင်ရှောင်ပါမယ်မရှောင်နိုင်လျှော့ပါနော်အဲ့တော့ဒီနည်းအားဖြင့်ဆရာတို့ကကိုယ့်ရဲ့ body weight ကိုလည်းထိမ့်မယ်ခန္ဓာကိုယ်ထဲကိုဒီဘလို့ကလာအပ်တဲ့အစီတွေဝင်ရောက်တာကိုလည်းထိမ့်သိမ့်မယ်ဆိုရင်ဆရာတို့ကဒီအသေးစီပုံကိုလျှော့ချပြီးသားဖြစ်ပါမယ်နောက်တစ်ချက်ကတော့ဆရာတို့က exercise ပေါ့ digital လို့အော်လမ်းတော့တမိနစ်တနည်းကိုမိနစ်30လောက်လမ်းလျှောက်မယ်တပတ်ကို5ရက်က9ရက်လျှောက်မယ်ဆိုရင်ခန္ဓာကိုယ်ထဲမှာပိုနေတဲ့အစီတွေကိုဆရာတို့ကသုံးချလိုက်တာဖြစ်တဲ့အတွက်ကြောင့်မလို့အသေးစီပုံကိုကြောကြစေနိုင်တယ်ကိုယ့်ရဲ့ body weight ကိုလည်းထိမ့်သိမ်းထားတယ်เนาะအဲ့တော့ဒီနည်းလေးတွေနဲ့ဆရာတို့ကဆောင်ရွက်ပေးရဒါကတော့ဆရာတို့ကကပြောတဲ့အသေးစီပုံကြောင့်ဖြစ်နိုင်တဲ့ဒီအသေးကင်ဆာကိုကာကွယ်တဲ့နည်းပေါ့
အရေးကြောင့်မဟုတ်တဲ့အသေးစီပုံချင်းဟာကုသရခက်ခဲတဲ့အခြေအနေတစ်ခုဖြစ်တာကြောင့်ကျွတင်ကီးပြူကာဝယ်ထားဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းသွား
ဒေါက်တာတန်းစော်ရဲ့လူထုနဲ့ဂျမ်းမာရေးအစီအစဉ်မှာရှင်ဂျာတာပရိသတ်နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီထိတင်ဆက်နေတာပါကျမတို့မကြခင်ထုတ်လင်းမဲ့အားကစားကဏ္ဍမှာဆိုရင်တော့ယူကရိန်းပေါ်ရုရှားကကျူးကျော်တိုက်ခိုက်မှုကိုအားကစားလောကမှာလည်းစန့်ကျင်ကန့်ကွက်တာတွေအရေးယူတာတွေရှိနေတဲ့အကြောင်းနားဆင်ရဖို့ရှိပါတယ်။အခုတော့ရသလောက်အချိန်အတွင်းမှာဒီ virus ပိုးဒီမျိုးကွဲတွေအကြောင်းကိုနားဆင်ကြည့်ရှုကြရအောင်ပါ
။ virus mutation virus ပိုးမျိုးရိုးဗီဇပြောင်းလဲမှု virus ပိုးတစ်မျိုးဟာလုပ်ငန်းတာဝန်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းလဲဖြစ်ပြီးဆိုရင် virus ပိုးအသွင်ပြောင်းမှုဖြစ်ပါတယ်။လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတွေဝင်ရောက်နေထိုင်ပြီးသူ့ပိုးတွေစာတိုးများပြားအောင်ပွားနေပြီးဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်။ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်။ဒီလိုကူးယူချိန်မှာတစ်ခါတလေအတိမ်းဆောင်ဖြစ်နိုင်တာပါ။မျိုးရိုးဗီဇတခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ်ဗိုင်းရပ်စ်ပိုးတိုင်းကတော့တစ်ခုမဟုတ်တစ်ခုပြောင်းလဲမှုရှိပါတယ်တချို့ဗိုင်းရပ်စ်ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုတိမ်းဆောင်ဖြစ်ရင်အများစုကတော့ဗိုင်းရပ်စ်ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူးပြောင်းလဲမှုဖြစ်စဉ်ကဗိုင်းရပ်စ်ကိုအားပြော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်ဥပမာဗိုင်းရပ်စ်ပိုးမျက်နှာပင်ကပရိုတိန်းတွေဟာလူရဲ့ခုခံအားစနစ်ကိုမျက်စိလဲစေတာတံပြန်နိုင်စီတာမျိုးလှုပ်သွားနိုင်တယ်အပြောင်းလဲဖြစ်တယ်ဆိုရင်တော့တိတ်ကိုအန္တရာယ်ကြီးပါတယ်ကိုဗစ် -19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကြတဲ့ကကိုဗစ် -19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ
် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ကျမတို့ VOA မြန်မာပိုင်းကိုဆက်သွယ်မယ်ဆိုရင်ဒီအမြန်ဆုံးဆက်သွယ်နိုင်တဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။ဒီ VOA မြန်မာပိုင်းနဲ့ RFA လွတ်လပ်တဲ့အာရှအသံတို့ပူးပေါင်းပြီးတော့ကျမတို့လူထုမိတ်ဆွေ24နာရီရုပ်သံအစီအစဉ်ကိုတင်ဆက်နေပါတယ်။မြန်မာအရှိတောင်အာရှနဲ့ကမ္ဘာတစ်လွှားကနောက်ဆုံးရသတင်းမှန်တွေကိုပြောပြပေးနေတာဖြစ်ပါတယ်ရှင်။အခုတော့အားကစားကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ရုရှားကယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်ခဲ့တဲ့အပေါ်မှာအားကစားလောကအတွင်းကစန့်ကျင်ကန့်ကွက်မှုတွေနဲ့အရေးယူမှုတွေအကြောင်းကိုဒီသတင်းပတ်ရဲ့အားကစားကဏ္ဍမှာကိုရဲနိုင်ကပြောပြမှာပါရှင
်ရုရှားကယူကရိန်းကိုစီးရီးအရကျူးကျော်တိုက်ခိုက်လိုက်တာကြောင့်ရုရှားကကမ္ဘာတစ်ဝန်းအရေးယူပိတ်ဆို့တာတွေစန့်ကျင်ကန့်ကွက်တာတွေဖြစ်လာနေနေမှာပဲအားကစားလောကအတွင်းမှာလည်းရုရှားပေါ်ရေးယူမှုတွေရှိလာနေပါတယ်။ရ ရုရှားကယူကရိန်းကိုစတင်တိုက်ခိုက်လိုက်ချိန်မှာပဲကမ္ဘာပေါ်လုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကရုရှားရဲ့ရန်လိုတဲ့လုပ်ရည်တွေကိုပြစ်တင်ရှုတ်ချခဲ့ပြီးတော့ယူကရိန်းပေါ်တိုက်ခိုက်မှုတွေချက်ချင်းရပ်တန့်မှုကိုလည်းထောင်းဆိုလိုက်ပါတယ
် We are very worried about the situation and obviously this was also a topic
ဒီအခြေအနေကိုကျွန်တော်တို့အလွန်စိုးရိမ်မိပါတယ်ဒီကိစ္စကိုလည်း FIFA ကောင်စီမှဒီနေ့ဆွေးနွေးဖို့ပြောထားပြီးဖြစ်ပါတယ် FIFA အနေနဲ့ကတော့အခုလိုရန်လိုတဲ့လုပ်ရက်တွေကိုချက်ချင်းရပ်တန့်ပြီးယူကရိန်းမှာငြိမ်းချမ်းရေးရရှိဖို့မျှော်လင့်ပါတယ်ရုရှားကယူကရိန်းကိုစစ်အင်အားသုံးပြီးတိုက်ခိုက်တာကို FIFA အနေနဲ့ပြစ်တင်ရှုတ်ချသလိုဘယ်လိုအကြမ်းဖက်မှုမျိုးကိုမဆိုရှုတ်ချပါတယ်ဒီကိစ္စမှာပါဝင်ပတ်သက်နေသူတွေအားလုံးဆွေးနွေးပြီးငြိမ်းချမ်းရေးရအောင်လုပ်ဖို့ကျွန်တော်တို့တောင်းဆိုသလိုဒီပြည်ပကမှာထိခိုက်သူတွေအားလုံးတသားတည်းရှိတယ်လို့လည်းပြောကြပါတယ
်ယူဖိုယောဘဘောလုံးဖွဲ့ချုပ်ကလည်းရုရှားနိုင်ငံကိုပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချပြီးတော့အခုလိုရုရှားဘက်ကစီးရီးယားကျူးကျော်တိုက်ခိုက်လိုက်တာကြောင့်လာမယ့်မေလ28ရက်နေ့ကျရင်ကစားမယ့်ဥရောပချန်ပီယံစ်လိဂ်ဖိုင်နယ်ကိုရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာမကျင်းပတော့ဘဲပြင်သစ်နိုင်ငံပဲရစ်မြို့မှာပြောင်းပြီးကျင်းပသွားမယ်လို့တောက်ကြနေ့ကဆုံးဖြတ်လိုက်ပါတယ်UEFA ဥက္ကဋ္ဌ Alexander Seferin က UEFA ရဲ့အမှုဆောင်ကောမဒီအစည်းအဝေးတစ်ရက်ကိုအရေးပေါ်ခေါ်ယူပြီးတော့အဲ့လိုဆုံးဖြတ်လိုက်တာပါ။ရုရှားဘက်ကတော့ UEFA ရဲ့ဆုံးဖြတ်ချက်ပေါ်မှာစိတ်မကောင်းဖြစ်မိတယ်လို့ပြောလိုက်ပြီး Champions League Final ပွဲကိုမျှော်နေကြတဲ့ရုရှားဘောလုံးပရိသတ်တွေကတော့စိတ်ပြတ်သွားကြပါတယ်။အချိန်တည်းမှာပဲ Formula 1ကားပြိုင်ပွဲတွေဘက်ကလည်းအခုနှစ် Russia Grand Prix ကိုရုရှားနိုင်ငံမှာမကျင်းပတော့ပဲဖျက်သိမ်းလိုက်တယ်ဆိုပြီးတော့ကြီးညာလိုက်ပါတယ်။ခုလက်ရှိဖြစ်နေတဲ့အခြေအနေတွေကြောင့်ဆိုချီမှာကျင်းပဖို့စီစဉ်ထားတဲ့ပွဲကမဖြစ်နိုင်တော့ဘူးဆိုပြီးတော့ဖျက်လိုက်တာပါ F1 ကားပြိုင်ပွဲတွေကအဲ့လိုဆုံးဖြတ်ထားလိုက်သလိုနိုင်ငံတကာဂျွန်မာအဖွဲ့ချုပ်ကလည်းရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေမှာလှုပ်ဖို့စီစဉ်ထားတဲ့ပွဲတွေကိုဖျက်လိုက်ပြီးတော့ရုရှားနဲ့ဘယ်လာရုစ်အလံတွေနဲ့နိုင်ငံတော်တချင်တွေကိုလည်းပြိုင်ပွဲတွေမှာသုံးမှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်ဒီထဲမှာနောက်ထပ်ထူးခြားတာတစ်ခုကတော့ဂျူဒိုဘက်ကဖြစ်ပါတယ်ကျန်တဲ့အားသာဖွဲ့ချုပ်တွေကရုရှားနဲ့ဘယ်လာရုစ်ကကစားသမားတွေကိုဝင်ဝင်မပေးတာတွေအဲ့မှာလုံးမဲ့ပြိုင်ပွဲတွေကိုဖျက်သိမ်းနေချိန်မှာဂျူဒိုကတော့လာမဲ့မေလာကျရင်ကာဇက်မြို့မှာကျင်းပမဲ့နိုင်ငံတကာဂျူဒိုပြိုင်ပွဲကိုဖျက်လိုက်တဲ့အပြင်နိုင်ငံတကာဂျူဒိုအဖွဲ့ချုပ်ကရုရှားသမ္မတပူတင်ကိုဂုံလူဆောင်ဥက္ကဋ္ဌနဲ့တန်အမဖြစ်ခန့်ထားတာကိုရုပ်သိမ်းလိုက်ပါတယ်ရုရှားသမ္မတပူတင်ဟာဂျူဒိုအားသာသမားဖြစ်ပြီးတော့ကမ္ဘာ့နဲ့ရထားသူဖြစ်ပြီးဒါကပူတင်ကိုတိုက်ရိုက်ထိတာလို့ဆိုရမှာဖြစ်ပါတယ်။တင်နစ်ဆွဲမှာလည်းရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုနိုင်ငံကတင်နစ်အဖွဲ့ချုပ်ကနေထုတ်ပယ်ဖို့ယူကရိန်းတင်နစ်အဖွဲ့ချုပ်ကတိုက်တွန်းထားပါတယ်။ရုရှားရဲ့ကျူးကျော်စစ်ကိုရုရှားနိုင်ငံထဲမှာကန့်ကွက်ဓာရီရှိနေတယ်လို့အားကစားသမားတွေထဲမှာတော့ရုရှားနိုင်ငံသားအွန်ဒရီရူဘလော့ဖ်ကပြီးခဲ့တဲ့ဒူဘိုင်အိုပန်တင်နစ်ပြိုင်ပွဲရဲ့ဆီးဖိုင်နယ်ပွဲစဉ်အပြီးမှာစစ်ပွဲလို့မရှိဘူးဆိုပြီးတော့ဗီဒီယိုကင်မရာမှာရေးပြီးတော့စစ်ဆန့်ကျင်ကြောင်းကိုပြသခဲ့ပါတယ်။လဝေဘမှာတော့ယူကရိန်းနိုင်ငံကကမ္ဘာ heavyweight champion ဟောင်းတွေဖြစ်တဲ့လက်ရှိ Kiev မြို့တော်ဝန် Vitali Klitschko နဲ့ Vladimir Klitschko တို့ညီကိုနှစ်ယောက်စလုံးကရုရှားရဲ့ကျူးကျော်စစ်ကိုကိုယ်တိုင်ဝင်တိုက်နေကြပါတယ်။ Vladimir Klitschko ကတော့ရုရှားရဲ့ကျူးကျော်စစ်ကိုကမ္ဘာကြီးအနေနဲ့ရပ်တန့်ဖို့ပန်ကြားလိုက်ပါတယ
်။ I'm Vladimir Klitschko and I'm addressing the entire world to stop this.
ကျွန်တော် Vladimir Klitschko ပါကျွန်တော်အနေနဲ့ပြောလိုတာကတော့ရုရှားစတင်လိုက်တဲ့ဒီစစ်ပွဲကိုကမ္ဘာကြီးတစ်ခုလုံးအနေနဲ့ဝိုင်းဝန်းတားဆီးပေးကြဖို့ပန်ကြားပါလေ။အရသာတွေလည်းဒုံးတွေထိမှန်သေးဆုံးနေပြီးဒါဥရောပမှာဖြစ်နေတာပါ။ဒါကလူသားထုအတွက်ကြီးမားတဲ့ဆုံးရှုံးမှုတွေဖြစ်လာနိုင်တဲ့ဒါအချိန်ဆွဲနေလို့မရပဲရုရှားရဲ့ကျူးကျော်မှုကိုအခုချက်ချင်းရတဲ့နည်းနဲ့ရပ်တန့်ကြပ
ါ။ဘောလုံးပွဲတွေဘက်ကိုပြန်ဆက်ရရင်တော့Manchester United အသင်းကလည်းရုရှားလေကြောင်းလိုင်း Aeroflot နဲ့ကြော်ညာစာချုပ်ကိုဖျက်သိမ်းလိုက်ပါတယ်။ရုရှားပေါ်ရေးယူပိတ်ဆို့မှုတွေတိုးလာနေချိန်မှာပဲ Chelsea အသင်းပိုင်ရှင် Russia billionaire တထေးကြီး Abramovich ကလည်းအသင်းရဲ့ဦးဆောင်မှုကို Chelsea အသင်းရဲ့ Pride Foundation ကိုလွှဲပြောင်းပေးလိုက်တယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။သူအနေနဲ့အသင်းအတွက်အကောင်းဆုံးဖြစ်ဖို့ကိုပဲအမြဲယွေ့ချယ်ပြီးတော့အခုချိန်မှာ Club အသင်းရဲ့အကျိုးစီးပွားအတွက် Chelsea Foundation ကအကောင်းဆုံးလုပ်ပေးနိုင်မှာဖြစ်တယ်လို့ကြညာချက်မှာပြောရတယ်ဒါပေမဲ့ဘာကြောင့်အခုလိုလွှဲပေးလိုက်တယ်ဆိုတော့ပြောမထားပါဘူးချဲလ်စီအသင်းကတော့ယူကရိန်းမှာဖြစ်နေတာတွေဟာစိုးရိမ်ထိတ်လန့်မှာကောင်းပြီးတော့စိတ်ထိခိုက်ရကြောင်းချဲလ်စီအသင်းအနေနဲ့လည်းယူကရိန်းပြည်သူတွေနဲ့အတူရှိနေပြီးအသင်းမှာရှိတဲ့သူတိုင်းကငြိမ်းချမ်းရေးရဖို့ဆူတောင်းနေတယ်လို့တနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်
ဒါပြန်ပြီးခဲ့တဲ့ဘက်ကဥရောပတစ်ဝန်းကဘောလုံးပွဲတွေမှာဆိုရင်လဲစစ်ပွဲကိုဆန့်ကျင်ပြီးတော့ယူကရိန်းနဲ့အတူရှိတယ်ဆိုတာကိုပြသခဲ့ကြပါတယ်။ပရီးမီးယားလိဂ်ဘက်ကမန်စီးတီးနဲ့အက်ဗာတန်ပွဲ၊ Chelsea နဲ့ Liverpool ရဲ့ Carabao Cup ဖိုင်နယ်အပါအဝင်တခြားပွဲတွေမှာလဲဘောလုံးသမားတွေနဲ့ပြည်သက်တွေကယူကရိန်းလန်ဒီစစ်ပွဲအလုံးမရှိဆိုတဲ့စာတမ်းတွေနဲ့အင်ဂျီတွေကိုဝတ်ဆင်ပြီးတော့ယူကရိန်းနဲ့အတူရက်တီကြောင်းကိုပြသခဲ့ကြပါတယ်။နိုင်ငံတကာပွဲတွေဘက်မှာတော့ Sweden, Czech နဲ့ပိုလန်အသင်းတွေကလည်းရုရှားအသင်းနဲ့မကစားကျင်ဘူးဆိုပြီးတော့ကြေညာလိုက်ပါတယ်။ပိုလန်အသင်းကောင်းဆောင် Lewandowski ကယူကရိန်းကိုချူကျော်တိုက်ခိုက်မှုဆက်ဖြစ်နေချိန်မှာရုရှားနဲ့ပွဲကိုကစားဖို့ဘလို့မှတွေးမရပါဘူး။ဒီကိစ္စအတွက်ရုရှားဘောလုံးသမားတွေနဲ့ပြည်သက်တွေမှာတာဝန်မရှိပေမဲ့ဘာမှမဖြစ်သလိုမျိုးဟန်ဆောင်နေဖို့တော့မဖြစ်နိုင်ပါဘူးလို့ Twitter မှာရေးပါတယ်။အင်္ဂလန်အသင်းကလည်းသူတို့အနေနဲ့လာမယ့်ကာလတွေအတွင်းရုရှားအသင်းနဲ့ဘောလုံးကစားသွားမှာမဟုတ်ကြောင်းနဲ့ရုရှားကောင်းဆောင်တွေကအခုလိုယူကရိန်းကိုကျူးကျော်ပြီးတော့ရက်စက်ကြမ်းကြုတ်မှုတွေကိုကျူးလွန်နေတဲ့ပုံမှာလုံးဝပြစ်တင်ရှုတ်ချတယ်လို့အင်္ဂလိပ်ဘောလုံးဖွဲ့ချုပ်ကတနင်္ဂနွေနေ့မှာကြေညာချက်ထုတ်ပါတယ်။ဒီနေ့ကတော့နိုင်ငံတကာအိုလံပစ်ကော်မတီ IOC ကလည်းရုရှားနဲ့ဘယ်လာရုစ်နိုင်ငံကအားကစားသမားတွေကိုပြိုင်ပွဲတွေကနေထုတ်ပြန်ဖို့ကိုနိုင်ငံတကာအားကစားဖွဲ့ချုပ်တွေကိုပြောလိုက်ပါတယ်။အခုနောက်ဆုံးရုရှားအတွက်အကြီးအမားဆုံးထိုးနှက်မှုကတော့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်နဲ့ UEFA ဥရောပဘောလုံးဖွဲ့ချုပ်တွေကရုရှားလက်ရွေးစင်အသင်းတွေနဲ့ကလပ်အသင်းတွေကိုပြိုင်ပွဲအားလုံးကနေထုတ်ပယ်လိုက်တာဖြစ်ပါတယ်။ရုရှားအသင်းတွေကိုနိုင်ငံကပွဲတွေကနေထုတ်ပယ်လိုက်တယ်လို့တင်းလာနေမှာ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်နဲ့ UEFA ဥရောပဘောလုံးဖွဲ့ချုပ်တွေကပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒါကြောင့်ရုရှားအသင်းတွေနဲ့ရှီလာမှာကျင်းပမဲ့2022ကမ္ဘာဖလားချင်းစစ်ပွဲချုံထွက်ပွဲတွေကိုကစားနိုင်တော့မှမဟုတ်သလိုရုရှားမျိုးသမီးအသင်းကတော့မျိုးသမီးဥရောပဖလားနဲ့ Spartak Moscow အသင်းကလည်း Europa League ပြိုင်ပွဲတွေကနေအသီးသီးထုတ်ပယ်ခံရပြီဖြစ်ပါတယ်။အားကစားတဲ့နိုင်ငံရေးမရောထွေးဘူးလို့ဆိုကြပေမဲ့အခုလိုရုရှားကအင်းနီးချင်းယူကရိန်းနိုင်ငံအပေါ်မှာစစ်အင်အားသုံးပြီးမတရားကျူးကျော်တိုက်ခိုက်လာတဲ့အခါမှာတော့ကမ္ဘာကြီးကဒါကိုဒီတိုင်းငြိမ်ပြီးကြည်မနေနိုင်တော့ပဲစစ်ပွဲကိုအဆုံးသတ်ပြီးငြိမ်းချမ်းရေးအတွက်အားကစားလောကတစ်ခုလုံးပေါင်းစည်းပြီးတော့တညီတညွတ်ထဲတုံ့ပြန်လာကြတာဖြစ်ပါတယ်ခင်ဗျာ
။ကိုရင်နိုင်တင်ဆက်တဲ့အားကစားကဏ္ဍပါရှင်။နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြခဲ့တာပါအခုတော့သတင်းအချင်းချုပ်ကိုကိုစော်မိုးကျော်ကပြောပြမှာပါရှင
်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားတပ်တွေဟာဗုဒ္ဓနေ့မှာယူကရိန်းရဲ့အချက်ကြာကြားတဲ့မြို့ကြီးတွေကိုအပြင်းထန်တိုးမြင့်တိုက်ခိုက်နေပြီးမြို့ကြီးတချို့ကိုသိမ်းပိုက်နိုင်ပြီလို့ကြေညာပေမဲ့ယူကရိန်းဘက်ကငြင်းဆိုလိုက်ပြီးယူကရိန်းတပ်တွေကဆက်လက်ထိန်းချုပ်ထားဆဲဖြစ်တယ်လို့ပြောဆိုပါတယ်ယူကရိန်းသမ္မတဗလာဒီမာဇီလင်စကီကတော့အပြစ်ခတ်တွေရပ်ပြီးတွစ်ဆုံဆွေးနွေးဖို့ထပ်မံပြောဆိုလိုက်ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုပိတ်ဆို့တံခါးမှုတွေထပ်မံပြုလုပ်လိုက်ကြောင်းအမေရိကန်သမ္မတအင်မြူတော်ကဗုဒ္ဓဦးနှိမ့်မှာကြေညာပါတယ်။ယူကရိန်းကိုကျူးကျော်တဲ့ရုရှားနဲ့ဘယ်လာရုစ်တပ်တွေအတွက်လိုအပ်မဲ့စစ်ဘက်ဆိုင်ရာအထောက်အပံ့တွေကိုအဓိကထားပိတ်ဆို့အရေးယူမှုဖြစ်တယ်လို့အင်မြူတော်ကကြေညာချက်ထဲမှာဖော်ပြထားပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကနေပြီးရုရှားယူကရိန်းရေးကိုကျူးကျော်တိုက်ခိုက်တဲ့အပေါ်ပြက်ပြက်သားသားရှုံးချပြီးရုရှားတပ်တွေချက်ချင်းအပြည့်အဝပြန်လည်ရုပ်သိမ်းဖို့ဗုဒ္ဓဟူးနေ့မှာဆုံးဖြတ်လိုက်ပါတယ်။ရုရှားယူကရိန်းစစ်ပွဲနဲ့ရုရှားဘော်ပိတ်ဆို့အရေးယူမှုတွေလုပ်ခဲ့ပြီးတဲ့နောက်ဗုဒ္ဓဟူးနေ့ကကမ္ဘာလောင်စာကြီးဈေးကွက်မှာဈေးနှုန်းတွေ10စုနှစ်အတွင်းအမြင့်ဆုံးစံချိန်တင်မြင့်တက်သွားပါတယ်။ဥရောပဈေးကွက်မှာယင်းနန်တစ်စီးကို133.6 ဒေါ်လာအထိမြင့်တက်သွားပြီး2014ခုနှစ်ကနေဒီကနေ့အထိအမြင့်ဆုံးဈေးဖြစ်ပါတယ
်။သတင်းချင်းချုပ်ကိုကိုစော်မိုးကျော်ကပြောပြသွားတာပါ။ကြာတာပရင်းနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နက်နဲ6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်။ညပိုင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမော်ပါ။အသံဖတ်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Zubel El Tayeb ပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့သတို့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ BND ရဲ့အသွေးတွေကနေကင်းဝေးကြပါစေ။ကျမအင်ဂျင်နီယာ
This program has come to you from the Voice of America, Washington.